Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မေလ20ရက်တင်းလာနေညပိုင်း view screen ကိုအမေရိကန်ပြည်သူ့မြို့တော်ဝါရှင်တန် DC ကနေည9:00အထိ9ဒိုမီတာ25.32ဒူကနေတိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်ဇမဒီညပိုင်းအတွက်စီစဉ်နေကိုတာဝန်ယူတက်ဆက်ပေးသွားမှာပါ
ကျွန်မကတော့ဆုမြတ်ပါပါရှင်အမေရိကန်သမ္မတအနေနဲ့အီရန်ပေါ်ချိန်ချောက်နေမဲ့အစားအလေးကယူပြုဖို့စ조사တဲ့နယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်Huawei smartphone တွေမှာ Google ရဲ့ software hardware နဲ့နည်းပညာအထောက်အကူအလုံးအသုံးပြုခွင့် license ကို Google ကရပ်ဆိုင်းလိုက်ပါတယ်ခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီကနေ့သောတာရှင်တွေနားဆင်ကြရမယ့်တဲ့မှာတော့ပြည်အောင်စုငင်းချင်းညီလာခံ27ရာစုပင်လုံစီဝေးကိုကျင်းပနိုင်မှုအခြေအနေမဖြစ်နိုင်တော့ဘူးလို့သုံးသပ်နေကြတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဒီအလို့ဖွဲ့ကနေဒီအသေးစိတ်ယူတွေကိုရေးဖွဲ့ပြီးတော့ခါကြရင်ဒီအစည်းအဝေးကြီးရဲ့ဒီကဘာလို့ပြောတ
ယ်ဒီလာကံပြောရေးဆိုခွင့်ရှိသူပုံမူကြီးဆိုင်ရင်ကသူ့ကိုပြောသွားတာအပါဝင်တိုင်းတိုင်းငင်းကြဲဆိုင်ရာနောက်ဆုံးအခြေအနေကိုမကြခင်မှာပြည်စုံနာစီကြဖို့ရှိပါတယ်။ဒါပြင်လွှိုက်ကော်မျိုးဗိုလ်ချုပ်ကြီးကိုဆောက်လုပ်ရင်းနဲ့ပတ်သက်ပြီးတော့ကန့်ကွက်ခဲ့တဲ့ KNY လူငယ်တွေကိုတရားစွဲထားတဲ့တဲ့ရင်အချင်းချောင်စုပူမှုဖြစ်ရတဲ့အကြောင်းရင်းကိုစတင်ပြီးစစ်ဆင်နေတဲ့အကြောင်းပြင်မလေးရှားမှာဒီဟာအထူးတောင်းပြီးလို့မြန်မာတွေတည်ဆုံရတဲ့တဲ့ရင်စာအုပ်တွေကိုလည်းဒီညပိုင်းမှာနာစင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲအောင်တဲ့ရင်တွေကိုမတ်စမြတ်မွန်နဲ့ကိုရနိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်ပေါ်ချိန်ချောက်နေမဲ့အစားအလေးကယူပြုဖို့စ조사တဲ့နယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကဒီကနေ့ပြောကြားလိုက်ပါတယ်။အမေရိကန်နဲ့တိုက်ရင်အီရန်ဆိုတာအဆုံးသတ်သွားမှာဖြစ်တဲ့နောက်ထပ်ဘယ်တော့မှမချိန်ချောက်ပါနဲ့လို့သမ္မတထရမ့်ကတနင်္ဂနွေနေ့ကတွစ်တာပေါ်မှာရေးသားခဲ့တာကိုအီရန်နိုင်ငံသားရေးဝန်ကြီးကအခုလိုတုံ့ပြန်လိုက်တာပါ။ထရမ့်အနေနဲ့သူ့ရဲ့ရန်လိုသူတွေမအောင်မြင်ခဲ့တဲ့ကိစ္စကိုသူ့လုပ်နိုင်မှာပဲလို့မျှော်လင့်နေတယ်လို့ဝန်ကြီးဇာရီဖ်ကပြောပါတယ်။စီပေါ်ရေးရတစ်ဖက်သက်အနိုင်ကျင့်တာမခံချင်အောင်ပြောတာတွေကိုလုပ်ပြီးတော့အီရန်ကိုချေမှုန်းလို့မရဘူးလို့လည်းဆိုပါတယ်။ပြီးခဲ့တဲ့တစ်ပတ်လုံးကတော့ဒမရထရမ့်ကအီရန်နဲ့ဆွေးနွေးနိုင်တယ်လို့ပြောခဲ့တာပါ။အီရန်နဲ့ဆင်မဖြစ်ဖို့မျှော်လင့်တယ်လို့လည်းသတင်းတောက်ရဲ့အမေကိုဒမရထရမ့်ကဖြေခဲ့ပါတယ်။ဒါပေမဲ့အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေကတော့ရောသွားတဲ့ပုံမရှိပါဘူး။အီရန်နိုင်ငံဘက်ဒက်မြို့တော်ကလုံခြုံရေးတင်းကျပ်တဲ့ဆက်ရောက်အနေမြေတွေကအမေရိကန်တန်ယုံနဲ့1ကီလိုမီတာတောင်မဝေးတဲ့နေရာကိုအစစ်နဲ့ rocket ဒုံးတစ်ခုတနင်္ဂနွေနေ့ကကြာရောက်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ထိခိုက်ဒဏ်ရာရမှုမရှိဘဲပျောက်ကွဲမှုကိုပန်တဂွန်စစ်ဌာနတချို့ကသိရှိကြောင်းဗဟိုကူကယ်ရေးဌာနပြောခွင့်ရ Bill Arden ကပြောပါတယ်။အခုလိုမျိုးအီရန်ကြောထောက်နောက်ခံပေးထားတဲ့လက်နက်ကိုင်အဖွဲ့တွေရဲ့လုပ်ရက်တွေအတွက်အီရန်ကတာဝန်ခံရမှာဖြစ်တယ်လို့အမေရိကန်အနေနဲ့တီးခံမှာမဟုတ်ဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရသူကလည်းပြောကြားခဲ့ပါတယ်။
တောင်နဲ့ဖိလစ်ပိုင်နိုင်ငံဒူဘိုင်ကိုပိုင်အငင်းဖွားနေတဲ့ Scarborough တောင်စွဲကြောက်တန်းနေနာအမေရိကန်စစ်သမောရစီဒီနေ့ခုံမောင်းသွားခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်ရေပြင်နယ်နိမိတ်ပိုင်ဆိုင်တယ်လို့အလွန်ကျူးပြောနေတဲ့ Scarborough ကြောက်တန်းနေနာရေမိုင်12မိုင်အကွာလောက်ထိကို USS Preble စစ်သမောတောင်းရောက်ခဲ့တယ်လို့အမတ်ခွနစ်ရေတပ်မဟာရဲ့ပြောခွင့်ရတမူကြီး Claydos ကပြောပါတယ်နိုင်ငံကရေပိုင်နဲ့ထဲမှာနိုင်ငံကဥပဒေနဲ့အညီသွားလာခွင့်ရှိတယ်ဆိုတာကိုပြသတဲ့အနေနဲ့သွားတာဖြစ်တယ်လို့ပြောပါတယ်ကျုပ်တို့ပိုင်ဆိုင်တယ်လို့ပြောနေတဲ့တောင်တရုတ်ပင်လယ်တဲကရေပြင်နယ်နိမိတ်တွေမှာလွတ်လပ်စွာသွားလာခွင့်ရှိရဆိုတာပြသတဲ့အနေနဲ့ American စစ်သင်းဘော်တွေတွားရောက်တာအခုလာထဲမှာနှစ်ကြိမ်မြောက်ဖြစ်ပါတယ်ပုံမှန်လွတ်လပ်ခင်းတဲ့သွားလာမှုတွေကိုအရင်တိုင်းအပြောင်းလဲမရှိပွင့်လင်းမြင်သာမှုရှိစွာနဲ့ဆက်လုပ်သွားမှာဖြစ်တယ်လို့လည်းရေတပ်ဗိုလ်ချုပ်ကြီး John Richardson ကမေလ15ရက်နေ့ကစင်ကာပူနိုင်ငံမှာလုပ်တဲ့နိုင်ငံကလုံခြုံရေးညီလာခံမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံသမ္မတအဖြစ်နဲ့ Volodymyr Zelensky ဒီကနေ့ကျန်းသစ္စာကြိမ်ဆိုခဲ့ပါတယ်။သမ္မတဖြစ်လာခဲ့ပြီးတဲ့နောက်ယူကရိန်းလွှတ်တော်ကိုဖျက်သိမ်းလိုက်ပြီးတော့လွှတ်တော်ရွေးကောက်ပွဲတွေကိုအချိန်ဆကျင်းပမယ်လို့ကျန်းချိန်ပွဲမင်းကွန်းထဲမှာသူကကြေညာခဲ့ပါတယ်။ယူကရိန်းလွှတ်တော်ဟာကိုယ်တိုင်ချမ်းသာကြွယ်ဝဖို့လုပ်နေကြသူတွေစုနေတဲ့အဖွဲ့ဖြစ်တယ်လို့သူကဆိုခဲ့ပါတယ်။သူရဲ့အဓိကရည်မှန်းချက်တွေထဲမှာယူကရိန်းနိုင်ငံရှေ့ပိုင်းမှာအပြစ်ခတ်ရဲဆဲရည်ကိုဦးစားပေးလုပ်သွားမယ်လို့လည်းပြောကြားသွားပါတယ်။အစိုးရတပ်တွေနဲ့ရုရှားကြောထောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေကြားလွန်ခဲ့တဲ့9နှစ်ထဲကဖြစ်နေတဲ့တိုက်ပွဲတွေကြောင့်သေဆုံးသူ13,000လောက်ရှိနေပါပြီ။ယူကရိန်းနိုင်ငံကိုအနောက်ဥရောပနိုင်ငံတွေနဲ့ပိုပြီးနှိစက်အောင်လုပ်သွားမယ်လို့လည်းသမ္မတဇယ်လန်စကီကကတိပြုပါတယ်။ဟာတာတရုတ်ဆောင်လည်းဖြစ် TV စီးရီးတစ်ခုမှာသမ္မတအဖြစ်တရုတ်ဆောင်နဲ့မင်းသားလည်းဖြစ်တဲ့အသက်42နှစ်အရွယ်ဇယ်လန်စကီဟာပြီးခဲ့တဲ့လကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာမဲ83ရာခိုင်နှုန်းနဲ့အနိုင်ရခဲ့တာပါဆိုဗီယက်ပြည်ထောင်စုလက်အောက်ကနေခွဲထွက်ပြီးနောက်ပိုင်းယူကရိန်းနိုင်ငံမှာသူဟာအသက်အငယ်ဆုံးသမ္မတဖြစ်ပါတယ်
အခုနိုင်ငံကာရိုမြို့နားမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနင်းမှုအတွင်းမှာစစ်သွေးကြွားလိုသံသယရှိသူ၁၂ယောက်သေဆုံးသွားခဲ့တယ်လို့အီဂျစ်ပြည်ထောင်ဝန်ကြီးကပြောလိုက်ပါတယ်။အဲ့ဒီစစ်သွေးကြွားတွေဟာမော့စလင်ကြီးကိုရောမြအဖွဲ့ရဲ့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဟတ်ဆမ်နဲ့ဆက်ဆက်မှုရှိပြီးတော့လက်နက်ခဲယမ်းတွေပေါက်ကွဲပစ္စည်းတွေကိုလုံခြုံရေးတပ် in Lambe Town Bondalon Timan Gabi now dear Chama Gulu when you seen get up your body. Eddie Bongo that came with Dremar or Sakone out Tamine Tiga and Yagel Elo, is a long tower she drink up your body. A good change here of Dugama to do your let's have Piedelo, Topo, Bioso Jim, she did low Piedegale, Digging a Muha, Bongo that came with a Sasa de so we don't have your bow. Eddie Bascava, Luna Sashia, Bow and Bido, Miazuga, Down Africa and Yanga, Kabale Kidari, Piedelo, and Amanega Piobare, Kidega, Donya Gura, Ninaga, Say on the Kuo, Pola Delo, Ide Kidal Lung Naye, when you got Tridagani Piobare. The Paukemuga, a pyramid in Naga, Solasa, Grand Egyptian Piala Nama, Pikeraba. ပါကွဲမှုကြောင့်ပြလိုက်ကိုထိခိုက်မှုတစ်စုံတရာမရှိခဲ့ဘူးလို့လဲအီဂျစ်ရှီယောင်းသူတွေနာဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့ဂီဇာပိရမစ်တွေနာမှာဘတ်စကာဒဂန်ဇင်ဘုံခွဲတိုက်ခိုက်ခံရတာကြောင့်ဗီယက်နမ်ခီးသွားတုံးဦးနဲ့အီဂျစ်ခီးသွားအယ်လန်ညွန်တူဦးလဲသေဆုံးသွားခဲ့ပါတယ်ခင်ဗျာ
ဖန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီအထိတိုင်းဒိုမီတာ25 kHz 11.6 ချောင်းကတိုင်းဒိုမီတာ95 kHz 9.0ညတိုင်းဒိုမီတာ95.0ချောင်းကတိုင်းဒိုမီတာ9.0 kHz 9.8ချောင်းကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင်။ Huawei smartphone တွေမှာ Google ရဲ့ Android operating system စနစ်အပါအဝင် software hardware နဲ့နည်းပညာထောက်ကူအားလုံးအသုံးပြုခွင့်လိုင်စင်ကို Google မိခင်ကုမ္ပဏီ Alphabet ကရပ်ဆိုင်းလိုက်ပါတယ်။နိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေတဲ့ကုမ္ပဏီတွေကနေထုတ်လုပ်တဲ့နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကို American ကုမ္ပဏီတွေမသုံးရလို့American သမ္မတဒေါ်နယ်ထရမ့်အမိန့်ထုတ်ခဲ့ပြီးတဲ့နောက်မှာအခုလို Google က ဆောင်ရွက်တာပါ။ဒါကြောင့်လိုင်စင်မလိုတဲ့ Open Source Software တွေကလွဲလို့Google ရဲ့နည်းပညာတွေကိုဟွာဝေကအသုံးပြုနိုင်တော့မှာမဟုတ်ပါဘူး။ Android နဲ့ Google ဝန်ဆောင်မှုတွေကိုဟွာဝေနဲ့ပူးတွဲလုပ်ပေးတော့မှာမဟုတ်ပါဘူး။Google App တွေကိုလက်ရှိအသုံးပြုနေတဲ့ဟွာဝေစမတ်ဖုန်းတွေအနေနဲ့တော့အဲ့ဒီ App တွေကိုအပ်ဒိတ်လုပ်နိုင်လိုအပ်တဲ့လုံခြုံရေးဆိုင်ရာပြင်ဆင်မှုတွေကိုဆက်လုပ်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်နှောင်းပိုင်းကျရင် Google က Android software အသစ်တွေကိုထုတ်ရင်တော့ဟွာဝေဖုန်းတွေမှာသုံးလို့ရတော့မှာမဟုတ်ပါဘူး။အစိုးရထုတ်ပြန်ချက်အတိုင်းလိုက်နာတာဖြစ်တယ်လို့ Google ကုမ္ပဏီကပြောပြီးနောက်ဆက်တွဲဘယ်လိုရိုက်ခတ်မှုတွေဖြစ်လာနိုင်လဲဆိုတာသုံးသပ်နေတယ်လို့လည်းပြောပါတယ်။လက်ရှိဟွာဝေ smartphone နဲ့ tablet computer သုံးနေသူတွေအတွက်အားလုံးဒီကမ္ဘာတဝန်းဈေးကွက်တည်ထဲရောက်နေတဲ့ဟွာဝေပစ္စည်းတွေမှာပါလုံခြုံရေးဆိုင်ရာ update အပါအဝင်လိုအပ်တဲ့ဝန်ဆောင်မှုတွေကိုဆက်ပေးသွားမှာဖြစ်တယ်လို့ဟွာဝေကုမ္ပဏီကတော့ပြောကြားခဲ့ပါတယ်။ Huawei ထုတ်ဒီပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကတစ်ဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့အမေရိကန်အစိုးရကပြောကြားနေတာပါ။ဟွာဝေကုမ္ပဏီကတော့ဒီဆွဆွဲချက်တွေကိုကျင်းပသူ့ပစ္စည်းတွေကိုတုံးမယ်ဆိုရင်ထောက်လှမ်းမခံရစေဘူးဆိုတဲ့အာမခံချက်လက်မှတ်ထိုးမယ်လို့ဟွာဝေကုမ္ပဏီဥက္ကဋ္ဌလျောင်ဟွာကပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတနင်္ဂနွေနေ့ကအထွေထွေရွေးကောက်ပွဲကျင်းပ
ပြည်နယ်ရှိခုကတော်တော်အမှတ်နေရာ59ခုနေရာအတွက်အိန္ဒိယနိုင်ငံသားတန်ပေါင်းများစွာမဲပေးခဲ့ကြပါတယ်ဒီထဲမှာလူစိတ်ဝင်စားမှုများဆုံးကတော့ဝန်ကြီးချုပ်မိုဒီဝင်းရောက်ရေးခံခဲ့တဲ့မက်ဆန္ဒနဲ့ဖြစ်တဲ့ဦးဒေါ်ပရဒက်ပြည်နယ်မြောက်ပိုင်းကဘာရာဏစီမှာဖြစ်ပါတယ်ဒီပြည်နယ်ဟာရေးပါတဲ့ပြည်နယ်တစ်ခုဖြစ်ပြီးတော့2014ထွေထွေရွေးကောက်ပွဲအတွင်းမှာဝန်ကြီးချုပ်မို ဒီကတော့သူဟာအိန္ဒိယနိုင်ငံကိုဥဆောင်ဖို့နဲ့ပြိုင်ဘက်ပါကစ္စတန်နိုင်ငံကိုရှင်ဖို့အတွက်အသင့်တော်ဆုံးခေါင်းဆောင်တစ်ဦးဖြစ်တယ်ဆိုပြီးတော့မဲဆွယ်စည်းရုံးခဲ့တာပါ။အိန္ဒိယရုပ်သံလိုင်းဒီကနေထုတ်လွှင့်ပြသခဲ့တဲ့လူလူစစ်တမ်း၅ခုမှာတော့ဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီဟာအမတ်နေရာ389နေရာတွေကနေရာ86နေရာတွေကနေရာ86နေရာတွေက ပြန်24နေရာလောက်နိုင်ရမယ်ဆိုပြီးတော့ခန့်မှန်းနေပါတယ်ခင်ဗျာ
ताजिकिस्तान နိုင်ငံကလွန်ကြောင်းရေးတင်းကျပ်တဲ့အကျဉ်းထောင်ခုမှာစုပ်မှုဖြစ်တာကြောင့်ထောင်လွန်ကြောင်းရေးတုံးရောက်တဲ့အကျဉ်းသား29ယောက်သေဆုံးသွားတယ်လို့တရားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။၆လတွင်မှဒုတိယကြိမ်ဖြစ်တဲ့ထောင်စုပ်မှုမှာသေဆုံးသွားသူတော်တော်များများကအတိုက်အခံအစ္စလာမစ်အဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ်။ ဒူရှန်ဘေမြို့တော်အရှေ့ဘက်15ကီလိုမီတာလောက်အကွာမှာရှိတဲ့အကျဉ်းထောင်မှာတနင်္ဂနွေနေ့ညက7ခဲ့တဲ့ထောင်စုပ်မှုအတွင်းသေဆုံးသူ19ယောက်ရဲ့စာရင်းကိုပြည်နယ်ရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်ပါတယ်။ထောင်ဝါဒ3ယောက်ကို IS စစ်သွေးကြွအပါဝင်မတူတဲ့စစ်သွေးကြွအဖွဲ့ဝင်အကျဉ်းသား30ယောက်ကတပ်ဖြတ်ခဲ့ပြီးနောက်မှာထောင်စုပ္ပမှုဖြစ်တာလို့ဝန်ကြီးဌာနကပြောပါတယ်။ထောင်သားတွေကဓာတ်တွေချွန်ထက်တဲ့လက်နက်တွေကင်ဆောင်ထားကြတယ်လို့လည်းတရားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဏာပိုင်ရဲ့နှွေးရဲ့ပြောဆိုချက်တွေကိုတီးတက်အတည်ပြုနိုင်ဖို့ခက်ခဲပါတယ်ရှင်။
အော်ရီလိုက်စာမှုတွေနဲ့တရားစွဲခံထားတဲ့တောင်အာဖရိကသမ္မတဟောင်းဂျေကော့ဇူမာကသူ့ပေါ်ဆက်ပြီးတော့စွဲချက်မတင်ဖို့ဒီကနေ့တရားရုံးမှာရှောက်ထားလိုက်ပါတယ်။သူ့အမှုအပေါ်နိုင်ငံရေးအရလွန်မှုဆက်ဖက်မှုတွေမမျှမတဆောင်ရွက်မှုတွေရှိတယ်လို့မစ္စတာဇူမာရဲ့ရှေ့နေကတရားရုံးကိုပြောကြားခဲ့ပါတယ်။သမ္မတဟောင်းဇူမာဟာ1998ခုနှစ်ပိုင်းကလုပ်ခဲ့တဲ့လက်နက်ရောင်းဝယ်မှုနဲ့ပတ်သက ပေါ်အရိလိုက်စားမှုဆွဆွဲချက်တွေကိုအချိန်ကျရင်ညှင်းဆန်ထားပါတယ်ခင်ဗျာ
Messmen ဝန်နယ်ကိုရနိုင်တို့ကတင်းနေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းစောင်းမတွေကိုတင်ဆက်ပေးတော့ပါမယ်အရင်ဆုံးတော့တိုင်းဒါငင်းချိန်ညီလာခံကြောင်းတင်ဆက်ပေးကြပါသေးNCA စာချုပ်ကိုလက်မှတ်ထိုးထားတဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တွေရဲ့စစ်တုထအကြိမ်ထိပ်သီးဆွေးနွေးပွဲကသဘောတူညီချက်တွေကိုနောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲမှာဆက်လက်ပြီးတော့ဆွေးနွေးတည်ပြတာရေလောက်ရမှာကြောင့်ဒီနှစ်ပထမနှစ်ဝက်အတွင်းမှာပြည်သူ့ငင်းချင်းညီလာခံ22ရာစုပင်လုံစည်းဝေးကိုကျင်းပနိုင်မှုအခြေအနေမဖြစ်နိုင်တော့ပါဘူးဒီတိုင်းဆိုရင်တော့2020ခုနှစ်မှာငင်းချင်းလုပ်ငန်းစဉ်တွေပြီးပြတ်ဖို့ဆိုတာကလည်းမဖြစ်နိုင်တဲ့ကြောင်းနိုင်ငံရေးလှိလာသူတွေကသုံးသပ်ကြပါတယ်ပြည်စုံကတော့ Viewer မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့တနင်္ဂနွေနေ့ပြစ်ကတ်တက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့စထုတ်တာအကြိမ်ထိပ်သီးညီလာခံကိုဒီလ14ရက်နေ့ကနေ18ရက်နေ့အထိကျင်းပခဲ့တာပါဒီညီလာခံကငင်းချဲလုပ်ငန်းစဉ်မှာတိစုနေတာတွေကိုဖြေရှင်းကျော်လွှားနိုင်ဖို့ဖက်ဒရယ်လုပ်ငန်းစဉ်တရက်ကိုရေးဆွဲပြီးအစိုးရတက်မတော်တို့နဲ့ဆွေးနွေးဖို့နဲ့ငင်းချဲလုပ်ငန်းစဉ်မှာအလုံးပါဝင်ရေးအတွက်ဆောင်ရွက်ဖို့ဆိုပြီးအဓိကအချက်နှစ်ချက်ကိုသဘောတူခဲ့ပါတယ်ဒီသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့အတွက်လည်းအလို့ဖွဲ့တွေဖွဲ့စည်းခဲ့ကြပါတယ်အလုပ်အဖွဲ့ကဖက်ဒရယ်လုပ်ငန်းစဉ်ဆိုင်ရာအသေးစိတ်မူတွေကိုရေးဆွဲပြီးရင်နောက်တစ်ကြိမ်ကျင်းပမဲ့ထိပ်သီးဆွေးနွေးပွဲမှာအတည်ပြုချက်ထပ်မံရယူရမှာကြောင့်အနည်းဆုံးအချိန်2လလောက်ယူရမှာဖြစ်ကြောင်းညီလာခံရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်ဒီအလုပ်အဖွဲ့ကနေဒီအသေးစိတ်မူတွေကိုရေးဆွဲပြီးတဲ့ခါကျရင်ဒီအစည်းအဝေးကြီးရဲ့ဒီကဘာလို့ပြန်ဆက်မလဲအဲ့မှာမှာပဲအတည်ပြုမယ်အဲ့အစီအစဉ်ကြီးတော့ထလာတယ်အဲ့ရလက်တွေကိုကျွန်တော်တို့သက်သက်ဆိုင်ဆွဲပြီးတော့တဆွားနဲ့သွားပြီးတော့အလွတ်တဘောကနေအရင်စဆင်းနေတယ်အဲ့အလွတ်တဘောဆင်းနေပွားနေတာလည်းတစ်စိတ်ကြီးတစ်ခုနဲ့နားလည်မှုရရှိပြီးတော့ကျွန်တော်ထင်တယ်လေအနောက်ဆုံးတော့ဒီဖြစ်စီလာနဲ့စက်ပြည့်ရစ်ပင်လုံးလားဆိုတဲ့ဟိုအချင်းချင်းကြောက်အောင်တော့ဟိုကျွန်တော်တို့ဥတည်သွားနိုင်လိမ့်မယ်လို့ညွှန်နေတယ်နော်ဒါကြောင့်မို့ဒီတလနလတွေးလောက်တော့ခဏစောင့်ဝမ်းနေတာလည်းရှိတယ်ဗျာ
ငင်းချဲလုပ်ငန်းစဉ်မှာအလုံးပါဝင်ရေးအတွက်နောက်တစ်ကြိမ်ကျင်းပမဲ့စုံထအကြိမ်ထိပ်သီးဆွေးနွေးပွဲဒုတိယပိုင်းမှာဆုံးဖြတ်မှာဖြစ်ပါတယ်။အစောဆုံးနောက်တစ်လကျော်နှစ်လလောက်ကြာမှကျင်းပနိုင်မဲ့ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုအစိုးရတက်မတော်နဲ့အလွတ်တဘောထပ်မံညှိနှိုင်းဖို့ရှိနေတာကြောင့် UPC ခေါ်ပြည်အောင်စုငင်းချဲညီလာခံ27ရာစုပင်လုံးအစည်းအဝေးကိုဒီနှစ်ပထမနှစ်ဝက်မှာကျင်းပနိုင်မဲ့အခြေအနေမရှိတော့ပါဘူး။ဒီကြေတဲ့နှစ်အော်တိုဘာလ15ရက်နေ့ကနေပြည်တော်မှာကျင်းပတဲ့အစိုးရတက်မတော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ဆယ်ဘွဲကခေါင်းဆောင်တွေရဲ့ငင်းချဲရေးထိပ်သီးဆွေးနွေးပွဲမှာ2018နဲ့2019ခုနှစ်မှာငင်းချဲရေးညီလာခံ27ရာစုပင်လုံးအစည်းအဝေး3ကြိမ်ကျင်းပပြီးဖက်ဒရယ်နဲ့ဒီမိုကရေစီအခြေခံမူတွေချမှတ်ဖို့သဘောတူထားတာဖြစ်ပါတယ်ငင်းချဲညီလာခံကိုပုံမှန်မကျင်းပနိုင်တဲ့အခြေအနေနဲ့လက်ရှိနိုင်ငံရေးစီးရေးအခြေအနေအရ2020ခုနှစ်မှာငင်းချဲလုပ်ငန်းစဉ်ပြီးပြတ်ဖို့မဖြစ်နိုင်ကြောင်းနဲ့2020ရွေးကောက်ပွဲအလွန်အတွက်ပြင်ဆင်ထားတဲ့ကြောင်းနိုင်ငံရေးသုံးသပ်သူဦးမောင်စိုးကပြောပါတယ်
那他们的车嘛，比如说你他了，老老实实的，就那个车内头没车嘛。那他们的车嘛，人家也无所谓了，反正我也没有路车嘛嘞。不过是话，人家农家人家家里，他们车嘛嘞，一个不一呢，一个看呢，人家农家人家里嘛没得车嘛。那他们车一个不低的，人家农家人，那边车没价位的，天天拿那个去你的库了，不如增加么嘞，不如上海么嘞，是吧？嘞，增加点财务路啊，没路车嘛嘞。
NCA沙洲坝大坝多年前一样，比方说年前一年两间屋，今年嘛，那今年八月嘛，批的。比个嘞，那从这些区内，如来那嘛，今八嘞，比方说年前一年两间，那是这样子变了，这第二件，孙女伯比马了，年前一年两间生意哈，绝对你得八嘞。
公布上第三批的批发的，可以看马肉来购买，不如只有沙拉云南北的比较，赶快去给你留言一个第二生态的那个第三批的买的。对对的，我们把那个第二批的虽然的苦的也省下去呢，来购买，跟那些我搬家嘛的，不就不就上山只有沙拉云南北的比较，赶快你也给你留言一个，超越过，比那虽然会个第二生态来办的，但下比那虽然的给你留言的，那送一件，虽然会比别别的那办，虽然不个。
他们从这边拿来批发的，比如说我工作他家的店比不他发的深。南阳大庙也包括三亚罗兰木龙永一三亚，各位比武的，不嘛这些呢，给亚比呢，所以罗汤全家一亩五担农啊，第二路路比，不就只有去表演楼上的，给人的农业工厂超越过，没了是超越个第二岁数来家批发的。 给人的农业也好，不就只有去表木山那坡头人，对面加个的皮包啊，一生的一个，给人的比一楼房那片买了，剩下一个今年在土边个的了。给亚边的文具匠呢，西门班那文具啊，南安一下子会讲的，苗大都是跑的路跑边个话的，第几年结果和第二岁数看下来，农业超越个，当我看那么土个呀，批发的。
来个密码也是干啊，潘拉看不，碰那台也讲讲他一段，提给啥我给你弄个的单面送票密码，啊，目前全部在今年节目讲给投票端没了，第二说看弄个的台啊，把是挂来个，苦都表完了。到那个那个密码也是跟啥，只能从这了呗，也是看那边，那也分开我对不？目前才讲我那么那投票人，看见我他来看去，看见到不对。
说那他们在哪里？他们来进入也没得什么意义嘛。我觉得一个，那底下下铺的是谁的？一个老多客了，除非个，老钱的得提供，人家那都是路也塞得嘛个，他都不买目标，都进来，俺路标进来。我不得宝马特色亚索人，超难超难干的，民众都那批比，单位生阿登一天吃嘛看下来嘛的，不都你也不会自己，单位人家嘛，你来目的没下呗，宝马人没有那也有厂家不路上的呀哈，别的那也批么好讲，给亚比呢？ Democratic Party
推荐我们库德瑞个库德表话的。今年的个比如，因为我们那个是哪个的啊？今年呢，今年嘛，去年的基本拿过，比较去年的提个大幕后不是拿到的，不咯？那里个表现呢？但应该保证你这个，我进入路上啊，没有过，不晓得你参与出来还是亚嘛嘛好的，啊，进入路上今年也出来还是。
这老妈妈好，那你嘛不能表明的，你们不是有或者比较自由社会还要的，我伢也害怕去做些那些，那不是嘛？你看嘛，第一个新装那些路，怎么走不明的？第二所以看他也给你弄个超越高了，库丘派给库瑞杜康多曼斯巴斯瓜勒康琼博呢，弟弟路批发的。 龙眼炒肉干肉的木锅不都已经三多没熟呀？个所谓单面皮嘛，等于土边加过来，加个土边多不西江表话的。第二边呢，所以哈，来个苗个，跟那些我爸娘嘛，那汤是锅是那外东在腌的个，不就只有个三九个呀吧？但哈，苗爸人家的姑妈，露露是那么八百，不就只有个三九个呀？老手笔，给人的龙眼的呀，干过三那边个家的了，只有一段东呢，这等位这汤椒锅嘞，比呢，所以个部门人呢，吃表不转当手给家话嘞，对当手三那边木锅，所以。
人家也都年年个子了，小人生干部的过来，写个软巴机呢，别看看也讲，有的秋天也该比潘氏天天看下大一来撇开话的，大伯们那外嘛，地边的那批下部就三那边高档的，比呢苏亚，牛大边的对面一年年年一包，他那安那比是一包文，得三亚破是一包文的，俺本身孙女母也批那个比，潘氏个人弄个的过来，苏亚个边上撇开话的，大伯们嘞，那说嘛，米拉是里样的个，金马个的，苏亚呢，今年的高档的呢，金马的孙女伯嘛。 那怕别的木鱼没压稳，电马木鱼变撇开了嘛，给人的龙眼高档都吃过，底下算数给伢来撇把的。
故说他的人比不他撇把的。 ခုခါမှာတော့မကြသေးခင်တုန်းကဖြစ်ပေါ်ခဲ့တဲ့အကြောင်းရင်းကိုစတင်စစ်ဆေးနေတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။မကြသေးခင်တုန်းကကျင်းထောင်စုပုံမှုတွေဖြစ်ပြီးနောက်ပိုင်းမှာစုပုံမှုဖြစ်ရတဲ့အကြောင်းရင်းတွေကိုအကျဉ်းထောင်ဦးစီးဌာနကစတင်စစ်ဆေးနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။စုပုံမှုတွေနောက်ွယ်မှာတွေးထုတ်လုံဆောင်မှုတွေရှိနေတယ်လို့ယူဆရတဲ့အကြောင်းနဲ့ဒါကိုစုံစမ်း
ဒီကြောင့်ပြည်စုံကိုတော့ဖေဖော်ဝါရီလမှာပိုင်းသတင်းတာကုထအောင်ခံကသတင်းပေးပို့ထားပါတယ်။နိုင်ငံတော်သမ္မတကလူငင်းချက်နောင်ဝင်၃ရင်ပြည်ပြည်နောက်နေမှာပဲမြန်မာနိုင်ငံအနှံပြားမှာရှိတဲ့အကျဉ်းဆောင်၈ခုစုဘူးမှုဖြစ်ပေါ်ခဲ့တာပါ။ဒီအကျဉ်းဆောင်စုဘူးမှုဖြစ်စဉ်တွေမှာရှေဘိုအကျဉ်းဆောင်ကတော့အာနာပိုင်းနဲ့ပြစ်ကတ်ထိန်းနေခဲ့လို့အကျဉ်းသားလေးဦးတည်ဆုံနေတီဆိုရခ Damien Pepin had a PC to Nechino and Nugule, a general Elwe, Boma Lizan in a Yu Tavare, the general Subumus in the go, so Lenses in the Vio, a Jen Uzitana, Rudian Jamu, Uminosuga, Fiugo Kulu Biovare.
อ๋อจนเราเส้นนี่บาร์เลยอ่ะตัวรู้อีกคนไอ้เราเส้นนี่ก็มันเนาะอย่างเราจะคุ้มกันจำนาปีบ่อยอ่ะแต่เรียนทุกอย่างมุ่งตัวกูตัวรู้เนี่ยเราดูดีเลยลูกเลยเนี่ยเราเส้นที่ดูดอกเยอะเลยเนาะเชื่อว่าเวสต์ตัวอธิการอ่ะที่ท่านนั้นเสียงส่งนั้นที่เสียด้วยชื่อบุตรคู่เดียบ้านเจ้าเนี่ยมีอะไรก็ปีอีเนี่ยเวสต์เนาะเชื่อว่าเวสต์ไป
ส่งเงินเสียมือเรียนไปได้ลูกอ่ะตีสิ่งกูมาเปลี่ยนดูเปล่าทบเปลี่ยนเลสัวเลยมาตีอะไรบ้างอ่ะเจ้าหน้าเนี่ยคุยลูกสบูระน้ากวยอ่ะตัวทุ่งลูกสมุทรเนี่ยเชื่อสั่งยังได้จังลูกสาวได้จังส่งเงินเสียมือเรียนลูกดามเอจังนายนรสตมรายุงอ่ะเตรียมทบเปลี่ยนทาร์บ้าส่งเงินเสียมือพิมพ์ทั่วลาดีบีเมลูยามันเงี้ยมีด้านลูกคนยี่ก็มีสิ่งอะไรตัวทุ่งลูกสมุทรพิมพ์มันมีจังก็มีสิ่งเปลี่ยนกันอ่ะอุยลุยงอ่ะเปลี่ยนไป
สมารถเรื่องนั้นเด็กคุณไอ้เรื่องนั้นคุณเนี่ยมีส่วนรู้สิเอามาเจียนนี่ก็รู้สิเลยไอ้เจียนนี่ก็รู้เรื่องมาจีนนั่นแหละเขาต้องด่านนี้ไปเดี๋ยวตัวทุ่งลงโซเวียกูไม่รู้ดูดูอารมณ์ยังไงมากูมาจีนนั่นดิฉันจะรับนะเพราะมาแต่การรู้ตัวบาลีไม่ได้เอาไม่ได้มาบ่าวนอร์กาเจียมีเรื่องส่วนที่โอเล่นอร์กาเจียเราไม่บ่าวแต่ที่อะไรก็เจอเราแต่การอาจจะไม่บีบีนอร์กาไม่รู้สิอะไรบ้างเปล่ากูรู้แต่ถ้าว่าเลยดูด้านหัวยังไงมากันเอ
ကျွန်တော်တို့ရွေးချယ်ပြန်လို့ရမှာပွင့်လင်းမြင်သာမှုမရှိရကြောင်းလို့ဝေဖန်သုံးသက်တာတွေရှိတယ်လို့အကျဉ်းသားစီစီကော်မတီဖွဲ့ဖို့တောင်းဆိုရရေးလည်းရှိပါတယ်အဆိုရကတော့တက်ကြီးရွယ်တွေကျမကြီးမကောင်းသူတွေအမျိုးသမီးလူငယ်တွေနဲ့မတန်ဆန်းကျင်းသားတွေကိုရွေးချယ်ရေးမူဝါဒနဲ့အညီစီစီပြီးပြန်လို့ပေးရလို့သတင်းထုတ်ပြန်ထားပါတယ်
ငွေရောင်းသမလနေနဲ့ဧပြီလ16ရက်နေ့ကနေမေလ9ရက်နေ့အထိအကျဉ်းသား3တောင်းကျော်ကိုလူငင်းချက်နာဝင်3ရင်ပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ကုထောင်ခံတိဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့မလေးရှားနိုင်ငံမှာဘီယာတူတောင်းရဲ့မြန်မာတွေတည်ဆောင်းရတဲ့တဲ့တင်ကိုတင်ဆက်ပေးကြပါမယ်။မလေးရှားနိုင်ငံမှာဘီယာတူတောင်းမီလို့ဒီတလအတွင်းမှာတလလောက်အချိန်အတွင်းမှာကိုပဲမြန်မာရှေ့ရောက်တ
ဒီမှာနိုင်ငံသားတွေတည်ဆုံမှုတွေမကြာခဏဖြစ်နေတာပါတချို့ကတော့တွေးရတဲ့အနာတွေဖြစ်ပြီးစိုးစိုးဝါးဝါဝေဒနာတွေခံစားနေရပါတယ်မလေးရှားနိုင်ငံကကပောက်နာရေးကူညီမှုအတင်းရဲ့ဥက္ကဋ္ဌဦးဆန်းဝင်းကတော့တနနီဘာအတွင်းမှာမြန်မာတွေရှေ့ရောက်တည်ဆုံသွားပြီဖြစ်ကြောင်းအခုလိုပြောပါတယ်ဒီရတူရတူတပီတီတာကကျွန်တော်တို့ဒီမီးလာပိုင်း
24年に差別でね、聞いてれば、あのもすぐ番号シウフィパイド。けどね、なおさなこにが、え、チャラでね、当座が打っていけて。え、ね、やっとでたび。はい。だからこの2000年、え、78年は、ちょうど9来前、2泊程度、29人を追送ねば、やっとでたび。はい。で、からびやとでたびてたば、あのもしやろしわり。あ、このなおて追送度でごろ、家でが接線無理論にでるれとがそばれ。え、無視せんない、無視やしてや、てやから ဒီနေ့ရဆုံးသွားပြီတော့ဒါပေမဲ့ရဲရနေဆိုဒီဘော်ဒီကိုဆက်ပြေးယူခွင့်မပေးသေးဘူးဖေးုံတို့လာပို့တဲ့လူတို့တွေ့ကျင်တယ်ပေါ့ဆေးုံလာပို့တဲ့လူကလည်းဘာမှအထောက်အထားမရှိတော့သူ့ကိုဖမ်းမှကြောက်ပြီးရှောင်နေတယ်ပေါ့အဲတော့ဒီဆေးုံလာပို့တဲ့လူတို့မေးမက်စစ်သေးပြီးမှသူကပေးမယ်ဆိုတော့ဘာမှမရှိတော့သူကဖမ်းဆောင်မှကြောက်ပြီးအပြစ်မခံဘူးပေါ့အလောင်းကတော့ရေခဲတက်ချက်မှတန်းရှိပါတယ်ပြ
ကျွန်တော်ကလည်းစာရွက်တွေထုတ်ပေးပါတယ်။ဒါပေမဲ့ဒီရတက်ဖွဲ့ကတော့သူတို့ကတော့မှုကင်းအရာတို့ကခေါ်ယူစစ်တီးတာတွေကြောက်ဘူးကြည့်ရမှာတော့ရဲကြတာပါဟုတ်ကဲ့ပါ။မလေးစားနိုင်ငံမှာအရက်အတူတွေတင်သွင်းတာရောင်းချလာတွေကိုရဲတွေကလိုက်လံဖမ်းဆီးနေပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကတော့မြန်မာတွေအများစုနေထိုင်ရနေရာတွေကိုဝင်ရောက်စစ်ဆေးဖမ်းဆီးတာတွေလုပ်နေတာကြောင့်အရက်အတူတွေဘီယာ
တစ်ခါမှာတော့ကျမ်းမာရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။တိကိတာဟာဆိုရင်လူတွေရဲ့စိတ်တွင်းခံစားချက်ကိုရောတပားစုကိုပြောချင်တဲ့သတင်းစကားတွေကိုပါဖော်ပြပေးပါရစေ။တိကိတာကလူတွေရဲ့စိတ်ပိုင်းရုပ်ပိုင်းကျမ်းမာရေးအတွက်ပါအကျိုးများစေလို့နှစ်ပေါင်းအတော်ကြာလေ့လာထားတဲ့ဆေးသုတေသနကပြောပါရစေ။ဂီတာကုထုံးတွေဘလို့ထိရောက်မှုရှိတဲ့လေးဆိုတာနဲ့ပတ်သက်ပြီးတော့ Fury သတင်းတော့ Pfizer Elmstree ပြည်ပရဲ့သတင်းတော်ကိုတော့ကုညာဝဲအောင်ကပြပြပေးပါလိမ့်မယ်ရှင်
။ Mrs. Katie Hernandez မှာသားနှစ်ယောက်ရှိပြီးသားကြီး Lucas ကတော့ Autism လို့ခေါ်တဲ့အထူးကြံဝေဒနာရှိသူပါ
။ He's really sensitive to loud noises, bright lightsand he really likes to jump
ကျမသားလေး Lucas ကကျေလောင်တဲ့ဆူညံတံမျိုးတွေတောက်ပါတဲ့အလင်းရောင်တွေဆိုရင်တိတ်ပြီးတော့ခံနိုင်ရင်မရှိပါဘူး။ဒါပေမဲ့သူကခုံပေါက်နေရတာ၊တွေ့တက်ရတာ၊ပက်ခက်စီးတာမျိုးတွေကိုတော့တိတ်ကိုကြိုက်ပါတယ
်။ Hey I've got a question for you
ဒီနေ့အစောပိုင်းကစလို့ Lucas ကိုဂီတကူထုံးနဲ့ကုလာတာကြောင့်တစုံတစ်ခုပေါ်အာယုံစူးစိုက်နိုင်တဲ့အချိန်ပိုတိုးလာတယ်လို့တူးချင်းကုသပေးနေသူဂီတကူထုံးပညာရှင်ဒေးစီမာဇာကပြောပါတယ
် I brought in piano today because I found that piano can be a great
ဒီနေ့တော့ကျွန်မဆန္ဒရယူလာပါတယ်ဆန္ဒရတေးတန်တွေကိုလူတိုင်းကြိုက်တယ်ဆိုတာတွေ့လာရပါတယ်လွတ်လပ်ပေါ်ပါမှုကိုလည်းပြီးပါတယ
်ဒါအပြင်ဒေးစီကဘုံတို့တွေကိုလည်းယူလာပါတယ်ဘုံတွေကလူစိတ်ကိုမြူးကြစေပြီးအာယုံပြောင်းပေးစေတာပါဘုံတွေတမကအခြားဒုရီယာပစ္စည်းတွေကိုလည်းဒေးစီကယူလာပါတယ်Lucas Meekin Katy ပြောတာက
Miss Dixie has come up with a few songs to help him with social dialogue.
Miss Dixie ကတချင်းတွေအမျိုးမျိုးဆိုပြပါတယ်။အဲ့နောက်မှာ Lucas ကစကားကိုအပြန်အလှန်ပို့ပြီးတော့ပြောလာတယ်။အခုဆို Lucas ကကျမတို့ကိုအရင်ကထက်ပို့ပြီးစကားပြောလာတော့သူဘာဖြစ်ချင်လဲ၊ဘာလောက်အပ်တယ်ဆိုတာကျမတို့ပို့ပြီးသိလာပါတယ
်။ Everybody's here and it's time to say hello.
တူးချင်းသာမကအုပ်စုလိုက်ကုသပေးနေသူတွေလည်းရှိပါတယ်ဂီတဒုရီယာတွေကလူတွေရဲ့ကြွက်သားနဲ့အာယုံကြောကိုနှိုးဆွပေးတယ်လို့ဂီတကုထုံးပညာရှင်ဇိုဂလီဇန်ဘော့ခ်ကပြောပါတယ
် A lot of my work is trying to slowly get them to positively engage with their fellow group members as well as
ကျမရဲ့အလုပ်ကတော့သူတို့တွေကျန်တဲ့လူတွေနဲ့အတူစိတ်ပါလက်ပါလောက်ကင်ချင်းလာအောင်ဖြည်းဖြည်းချင်းစီးရင်ရတဲ့သဘောပါပြီးတော့ကျမနဲ့လည်းတက်တက်ကြွကြွပူပေါင်းလှုပ်ချင်လာအောင်လို့ပါတခါတလေတဝူးချင်းလည်းလေ့ကျင့်ပေးပါတယ်ကိုကိုကိုဂယူဆိုင်တက်လာအောင်စိတ်ဖြစည်းမှုကိုဘလို့ရှော့ချမလဲဆိုတာကိုလေ့ကျင့်ပေးပါတယ်အတိအာယုံနှေးနေသူကိုလက်အင်ကမလှုပ်ရှားနိုင်သူတွေကိုလည်းကျမတို့ကုထုံးတွေကအထောက်အကူပြုပါတယ
်ဗာဂျီနီးယားမြောက်ပိုင်းကဂီတကုထုံးပညာရှင်တဦးဖြစ်တဲ့ကာစီယင်လင်းကတော့Euro Sound Music Therapy ကိုတည်ထောင်သူပိုင်ရှင်ဖြစ်ပါတယ
် The types of skills we want to see in a music therapist are strong musical skills, interpersonal skills.
ကျမတို့တကယ်လိုချင်တဲ့ကုထုံးပညာရှင်တွေကတော့ဂီတပိုင်းကျွမ်းကျင်ရမှာဖြစ်တယ်လို့လူမှုဆက်ဆံရေးမှာရောလူနာရီပေါ်ဂယူဆိုင်တက်တဲ့အရေးချင်းလေးရှိဖို့လိုပါတယ်ကျမတို့စီကကုထုံးပညာရှင်တွေကတက်ကြွပြီးလူနာရီနဲ့ပတ်သက်လို့အခြေအနေပေါ်မူတည်ပြီးဂိုင်းတွယ်ဖြေရှင်းနိုင်သူတွေဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာအွန်လိုင်းမှာရဂီတကုထုံးပညာရှင်6000ကျော်ရှိနေပြီးဝေဒနာရှင်တွေကိုအကူအညီပေးနိုင်ဖို့နောက်ထပ်ကုထုံးပညာရှင်တွေပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းယင်းလင်းကပြောပါရယ်ခင်ဗျာ
ကုညာဝင်းအောင်တက်ဆက်ပေးထားတာဖြစ်ပါတယ်ကျွန်တော်တို့ VOA ကနေထုတ်လွှင့်နေတဲ့အတန်လက်စီစဉ်တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet ဆိုင်မှာဖြစ်တဲ့ bamis.voanews.com မှာဖတ်ရှုနားဆင်ကြည့်ရှုနိုင်တဲ့အပြင် VOA ရဲ့ Facebook ဆိုင်မှာဖြစ်တဲ့ VOA Bamis News မှာထုတ်လွှင့်နေခြင်းတွေတပြိုင်တည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရုပ်မြင်သံကြားစီစဉ်တွေကိုလည်းနေ့စဉ်ည9:00တိုင်းမှာ Asia 77နဲ့ DVB ရုပ်တန်လိုင်းတို့မှာကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51ပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ထုတ်လွှင့်ပေးနေပါတယ်။ဒီနေ့စနေနေ့ဖြီးထုတ်လွှင့်ပေးမယ့်စီးရီးနဲ့ပါဆိုရင်တော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်ရောင်တင်လွှာနဲ့သစ္စာတင်လွှာစတွေကိုတင်ဆက်ပေးမယ့်အပြင်သူယုံကြည်ရာစီးရီးမှာတော့
ဒီတိုင်းနဲ့ကြပါဆရာဖြစ်တဲ့တောင်လို့ကိုယ့်ရဲ့ရည်ရွယ်မှုတွေကဗျာဒီဖြေတာတပုတ်ကယုံကြည်တဲ့အချက်တစ်ခုလို့
ကြပါဆရာခင်အောင်အေးကသူယုံကြည်မှုအကြောင်းကိုကဗျာနဲ့ပြောသွားတာကိုမကြားခင်မှာပြည်စုံနားဆင်ကြားဖို့ရှိပါတယ်အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါလိမ့်ထိုင်းလာအိုမြန်မာနယ်စပ်ကတာချီလေးမြို့ရဲ့အကြီးကစီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ Cycle Taxi လုပ်ငန်းကိုမိခိုနေသူမိသားစုရာနဲ့ချီပြီးရှိနေပါတယ်။ဒေသတွင်းအတုံးတွေမကပဲနဲ့နယ်စပ်ဖြစ်ကျော်ဝန်ဆောင်မှုကပါပြီးနေတဲ့ Cycle အငန်းဝန်ဆောင်မှုလုပ်ငန်းတွေဘလို့လဲပတ်တယ်လဲဆိုတာကိုရွှေတာချီခီးသွားလုပ်ငန်းဥက္ကဋ္ဌဦးဘိုဆန်နဲ့ဆက်သွယ်ပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကစီးပြီးတင်ဆက်ထားပါတယ်ရှင်။
မြန်မာချိုင်းလာအိုသုံးနိုင်ငံနယ်စပ်မြန်မာပစ်ချမ်းမှာရှိတဲ့တချီလေးမြို့မှာစီးပွားရေးလုပ်ငန်းကြီးတွေထဲဝန်ဆောင်မှုလုပ်ငန်းတွေကတော့ပိုများပါတယ်ဒီထဲမှာလူပေါင်းများချီလုပ်ကိုင်နေတဲ့လုပ်ငန်းတစ်ခုက Cycle Carry လုပ်ငန်းဖြစ်ပါတယ်အရင်တုန်းကတော့ Cycle Taxi ဆွဲတာတရားဝင်အသိအမှတ်ပြုထားတာမဟုတ်ပါဘူးတဲ့တရားဝင်ဖြစ်အောင်ကြိုးစားခဲ့ရတယ်လို့ရွှေတချီခီးသွားလုပ်ငန်းဥက္ကဋ္ဌဦးဘိုဆန်ကအခုလိုပြောပြပါတယ
်အခုဒါအဖြစ်နေသွားတယ်ခင်ဗျာအရင်တော့ကတော့ကျွန်တော်တို့ဒီနှစ်ပိတ်ဆိုင်ငယ်လုပ်ငန်းကတရားမဝင်ဘူးဆိုပြီးတော့မှဟိုပိတ်ပင်နေတဲ့ဟာမျိုးလေးတွေရှိပါတယ်ခင်ဗျာအဲ့ဒီခါမှာကျွန်တော်တို့ကဒီအတင်းသား900အတွက်ကျွန်တော်တို့ကသက်ဆိုင်ရာမှာတင်ပြယူတော့မှအခုလိုမျိုးဆင်ကဲဆင်ငယ်လောက်လာတဲ့အတွက်အခုတော့အဆင်ပြေနေပါတယ်ခင်ဗျာဟုတ်ပ
ါရွှေတာချီခီးသွားလုပ်ငန်းအောက်မှာတာချီလေးတဝန်းနေရာစုံကနေဆိုင်ငယ်တက္ကစီငှားစီရလွယ်ကူစေဖို့ဂိတ်ပေါင်း62ခုဖွင့်လှစ်ထားပြီးတာဝန်ကံနေနဲ့ဖွဲ့စည်းထားပြီးဒီလိုလုပ်ရတာဘာကြောင့်ပါလဲဆိုတာကိုလည်းရွှေတာချီခီးသွားလုပ်ငန်းဥက္ကဋ္ဌဥဖို့ဆန်ကအခုလိုပြောပြပါတယ
်။အမဟုတ်ဘူးကခီးသွားတွေအတွက်ကအားလုံးအတွက်ပါခင်ဗျလုံခြုံရေးအားလုံးအတွက်အဆင်ပြေအောင်ကျွန်တော်လုပ်ထားတာပါခင်ဗျခီးသွားတွေကလည်းအလွယ်တကူသူတို့ဟိုသွားလာနေတဲ့နေရာတွေမှာကျွန်တော်တို့ကဂိတ်က62ဂိတ်လောက်ရှိတယ်ခင်ဗျဒီတက်ဆိတ်မျိုးပေါ်မှာဖြန့်ကျက်ထားတာလေ62ဂိတ်လောက်ရှိတယ်သူတို့သွားတဲ့နေရာမှာအလွယ်တကူဖြီးလို့ရနိုင်အောင်လုပ်ထားတယ်နောက်ပြီးတော့ခီးသွားတွေကိုဟိုလိုလာတဲ့ပုံပြီးမတောင်းအောင်လို့လည်းကျွန်တော်တို့ကစီမံကြည့်ကြထားပါတယ်ဗ
ျ။ဆိုင်ကယ်ငှားတွေကိုသုံးဆွဲသူတွေကတော့ဒေတာရင်းသွားဖို့ရောနေဆက်ဖြတ်ကျော်သွားဖို့ပါပါပါတယ်။လူစိမ့်တွေမြတ်တက်တဲ့နေဆက်မှာခီးသွားတွေလုံခြုံရေးအတွက်ဆိုင်ကယ်တက္ကစီမောင်းသူတွေကိုအလွယ်မှတ်မိအောင်လဲစီစဉ်ထားတဲ့အကြောင်းရွှေတာချီခီးသွားလုပ်ငန်းဥက္ကဋ္ဌကပြောပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကလေဒီတချင်လေးကဟိုထိုင်းနိုင်ငံရောလောနိုင်ငံရောနေစားဖြစ်တဲ့အတွက်ဒီနှစ်ပိန်းသမားတွေကိုကျွန်တော်တို့စနစ်တကျပေါ့နော်ခီးသွားလာပြီးလုပ်ငန်းတွေကိုလုပ်နေတယ်ခင်ဗျအဲဒီခါမှာခီးသွားပြီးစိတ်ချအောင်လို့ကျွန်တော်တို့ကအင်ဂျီလေးတွေထုတ်ပေးတယ်အဲအင်ဂျီရဲ့နောက်မှာမှကျောနံပါတ်ရှိတယ်ချိန်မှာလည်းကျောနံပါတ်တွေရှိတယ်အဲ့မှာသူတို့ထိန်းကြောင်းတဲ့ဂိတ်နဲ့ဂိမ်မှုတွေဒုဂိမ်မှုတွေစီကန်တိန်တွေလည်းကျွန်တော်တို့ထားပြီးတော့စောင့်ရနေတာပါဗျ
နေဆက်ဒေတာခီးတဲ့တွေလွယ်ကူဖို့နေဆက်ဖြတ်ကျော်သွားရောက်ဖို့ကိုလည်းစိုက်ကယ်တက္ကစီမောင်းသူတွေကကူညီပေးတယ်လို့လည်းဥပိုဆန်ကပြောပါတယ
်အကြောင်းမျိုးကြောင့်ခီးတဲ့တွေကတချို့အဝေးရလာတဲ့လူတွေလည်းရှိတယ်ခင်ဗျအဝေးရလာတဲ့အခါကျဒီမြို့ရင်းလိုပဲသွားလာတဲ့ဟာတွေရှိတယ်ဟိုတခါတလေကြာရင်လည်းထိုင်းနိုင်ငံထိသွားတဲ့ဟာမျိုးတွေလည်းရှိပါတယ်ခင်ဗျထိုင်းဘက်ကိုဟုတ်ကဲ့ခင်ဗျခီးသွားရဲ့ဟိုမှတ်ပုံတွေပါလို့ရှိရင်ကျွန်တော်တို့တက္ကစီသမားတွေကအဲ့မှာလာဘကမှာတတ်မှတ်တဲ့စာအုပ်တွေဘာတွေတရားမှုလက်မှတ်တွေကိုသူတို့ပဲဥဆောင်ပြီးလိုက်လုပ်ပြီးတော့မှအတူတကွအတူသွားရင်တော့ရပါတယ်ခင်ဗျဟုတ်ခီးသွားမှနိုင်ငံသားဒီမှတ်ပုံတွေအဓိကပါဖို့ပါပဲခင်ဗ
ျဆိုင်ကယ်ကယ်ရီမောင်းသူအတင်းသားပေါင်း900လောက်ရှိပြီးစီးပွားဖြစ်မဟုတ်ပေမဲ့လို့မိသားစုရက်တည်နိုင်တဲ့ဝင်ငွေမျိုးတော့ရပါတယ်တဲ့
တက္ကစီသမားတွေကတော့အားလုံးလူ900လောက်ရှိပါတယ်ခင်ဗျ အဲ့ကျွန်တော်တို့ကျွန်တော်တို့ရဲ့အတင်းစားဆိုတာကျွန်တော်ကျွန်တော်တို့ခေတ္တကြီးလူမှုကွန်ရက်အတင်းဆိုတဲ့ခေါင်းဆောင်အောင်မှာဆိုင်ငယ်ဆွဲနေတဲ့အတင်းသားကိုပြောတာပါခင်ဗျ။ဒီသောကဒီ2019စက္ကူအခုနှစ်တင်နောက်ပိုင်းမှာတော့နော်ဟိုဒီမြို့နေတဲ့လူတန်းစားတွေတောင်ပေါ်ကလူတန်းစားတွေကနှစ်စီးပွားရေးကြာဆင်းလာတာနဲ့အများကျွန်တော်တက်စီသမားတွေကဝင်ငွေကလည်းနည်းနည်းလေးတိတိတတ်တတ်ကြာဆင်းလာ ည်းလေးစူးစမ်းပြီးဆောင်ရွက်နေရတဲ့သဘောလေးရှိပါတယ်ခင်ဗျာ
။နေဆင်းမြို့တာချီလေးရဲ့စီးပွားရေးကတစ်ဖက်နိုင်ငံတွေကစီးပွားရေးပေါ်မှာလည်းမူတည်နေတာပါ။ဒီဘက်နှစ်တွေမှာတော့ဒေတာရင်းကုလူဆက်ဆံမှုရောနေလာတာနဲ့အတူစိုက်ကယ်ကယ်ရီသမားတွေအတွက်နေစဉ်ဝင်ငွေကဘလောက်များရှိနေပါသလဲ။
စီးပွားဖြစ်တော့မဟုတ်ဘူးပေါ့ဒီလိုတနေ့တာလုပ်ငန်းလေးတွေတော့ဟိုဝင်ငွေလေးတော့မိသားစုအတွက်တော့ဟိုရပါတယ်ခင်ဗျ။အရင်တော့ဆိုရင်တော့2016ခုနှစ်လောက်ကဆိုရင်တော့တို့ကတနေ့ဆိုရင်ပြန်ပြ300နဲ့500လောက်ကအနည်းဆုံးဝင်တာတော့ရှိတာပေါ့လေ။အဲ300နဲ့500ကြားပဲเนาะအခုလက်တလောတော့အဲ့လိုမျိုးခီးသွားတာတိုင်းပဲနည်းနည်းလေးဟိုပြည့်တဲ့ခါကျတော့အဲ့လောက်တော့မဝင်တော့ဘူးပဲဗျာ။ဟိုတနေ့ဘတ်200ကျော်လောက်ကတော့ဟိုလူတိုင်းလူတို့တော့ရကြပါလေဗျ။ခီးတော့ကဒီ2019အခုနှစ်တင်နောက်ပိုင်းမှာတော့เนาะဟိုဒီမြို့နေတဲ့လူတန်းစားတွေတောင်ပေါ်ကလူတန်းစားတွေကစီးပွားရေးကျဆင်းလာတာနဲ့အများကျွန်တော်တက်စီသမားတွေဝင်ငွေကလည်းနည်းနည်းလေးတိတိတတ်တတ်ကျဆင်းလာတယ်ဆိုတော့ဟိုအတန်လေးတွေလည်းကြားပါတယ်ခင်ဗျ။
တာချီလေးကနေဆိုင်ကအငှားလိုက်သူတွေအတွက်အခက်ခဲတွေမှုခင်းတွေကလည်းရှိပါတယ်။တခါတလေအသက်အန္တရာယ်ကြောင့်ရဓာတ်တာတွေလည်းရှိတတ်ပြီးအခုတော့တက်နိုင်သလောက်အကာအကွယ်ပေးနိုင်ဖို့ကြိုးစားနေတယ်လို့လည်းရွှေတာချီခီးသွားလုံကဥက္ကဋ္ဌဥပုသံကပြောပါတယ
်။အလုံးကြီးကတခါတလေကြားတော့လည်းဒီလိုရှိတယ်ခင်ဗျ။ဟိုဟာဟိုဆိုင်ငယ်လာငါတို့လိုဘာလို့နဲ့မှဟိုအဝေးကိုခေါ်သွားပြီးမှတခါတလေကြလေဟိုတက်စီသမားကိုတက်ပြတ်ပြီးမှယူသွားတဲ့ဟာတွေဆိုင်ငယ်ပါတုသွားတဲ့ဟာတွေတော့ရှိပါတယ်အခုနောက်ပိုင်းတော့ဟိုကျွန်တော်တို့ကလည်းစီမီစီကနဲ့တက်စီသမားအဝေးသွားမယ်ဆိုရင်30ကိုပါတတ်ပုံရိုက်ဟိုနောက်တော့ဘယ်ကိုသွားမယ်တခါတဲ့သတင်းပို့ပါညာလောက်တဲ့နောက်ပိုင်းတော့အခုနောက်ပိုင်းတော့အဲ့ဒါမျိုးလေးတော့လည်းတိတ်မရှိတော့ဘူးခင်ဗ
ျခီးသွားတဲ့အနေနဲ့ကိုငှားသွားတဲ့ဆိုင်ငယ်အငှားရှင်ပေါင်းကိုအမှတ်စဉ်အရာအလွယ်တကူသိနိုင်ပြီမဲ့လို့လဲဆိုင်ကယ်ကယ်ရီသမားတွေအတွက်ကတော့ကိုယ်ဆိုင်ကယ်မှာလိုက်လာတဲ့သူကဘယ်သူလဲဘာပစ္စည်းတွေများတယ်လာမလဲဆိုတာကိုမသိနိုင်တဲ့အခက်အခဲကတော့ရှိနေသေးပါလို့လဲရွှေတချီခီးသွားလုံကဥက္ကဋ္ဌဥပုသံကပြောပြပါတယ်ရှင
်။ခီးတယ်ကိုလည်းဟိုသိလို့မလွယ်သေးဘူးနောက်ပါသူတင်လာတဲ့ပစ္စည်းကိုလည်းကျွန်တော်တို့တက်စီသမားတွေကခြာပိုင်ခွင့်မရှိတဲ့အတွက်သူ့မှာဘာတင်လာတယ်ဆိုတာလည်းကျွန်တော်တို့မသိရတဲ့အားကြောင့်ကျွန်တော်တို့အားနဲ့တူတူအများကြီးပါလိမ့်မယ်ဟုတ်ကဲ့
နောက်တဲ့ညထပ်တင်ဆက်ပေးသွားတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ဗီဒီယိုခါနဲ့တင်းလာတဲ့ညပိုင်းစီးရီးတွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ခုတစ်ခါမှတော့ဘလော့ကာရီပြောသမျှစီးရီးကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာပေါ်ကလူပေါင်းတန်း1000ခွဲလောက်သုံးနေကြတဲ့ WhatsApp ကနေတဆင့်ထောင်လိုင်းမှုတွေရှိခဲ့တာကြောင့်လုံခြုံရေးဟာဝယ်ပြင်ဆင်ထားတဲ့သူ့ရဲ့ App ကို update လုပ်ကြဖို့ WhatsApp ကတိုက်တွန်းထားပါတယ်။messaging app တွေတဲ့ကမှာတိတ်ပြီးတော့လုံခြုံနေလို့သတ်မှတ်ခံရတဲ့ WhatsApp ကိုဘယ်သူတွေကအသုံးချပြီးထောင်လိုင်းကြရပါလဲ။ဘလို့ထောင်လိုင်းကြတဲ့ဆိုတာတွေကို message မြန်မာက blogger တွေပြောသမျှစီမံတင်ဆက်ထားပါတယ်ရှင
်။ကိုသားညို WhatsApp တုံးလားတုံးလို့ရှင် update လုပ်လိုက်အောင်နော်။ WhatsApp messaging application တွေကို spyware ဝင်ပြီးတော့WhatsApp သုံးတဲ့သူတွေထောက်လန်းခံရလို့
လုပ်ပြီးပါပြီမဆုကမောကဒီမြန်မာနိုင်ငံအပါဝင်ကဘာထွားမှာသုံးများတဲ့ WhatsApp တဲကို Israel ကုမ္ပဏီတစ်ခုကဖန်တီးတဲ့ထောက်လန်း spyware ဝင်နေဆိုတဲ့သတင်းထွက်ကလေးကိုချက်ချင်းလုတာ
Israel စစ်တပ်အပါဝင်တချို့အစိုးရတွေအတွက်ကိုထောက်လန်း software တွေကိုထွင်ပေးနေတဲ့ NSO Group ဆိုတဲ့ဒီ Israel လုပ်ငန်းရဲ့ software ပါသူတို့ရဲ့ထောက်လန်း software တွေကိုအတိုက်ခံတွေကိုထောက်လန်းတဲ့အစိုးရတွေအသုံးများတယ်လို့ဤပညာကျွမ်းကျင်သူတွေကပြောတယ်အဲဒါကြောင့်လဲNSO ပုဂ္ဂလိကကုမ္ပဏီကို cyber လက်နက်မှောင်ခိုးဆိုပြီးတော့မှပြောကြတာရှိတယ်ရှင်။အခုလဲသူတို့ရဲ့ software နဲ့ဒီပြစ်မှတ်ထားခံရသူတွေရဲ့လက်ကိုက်ဖုန်းတွေလည်းရအောင်လုပ်ပြီးတော့အဲ့ဒီသူတွေကိုထောက်လှမ်းတာတဲ့
။တကယ်တော့ text message အပြန်လန်ပို့နိုင်ဖုန်းဆက်နိုင်တဲ့ WhatsApp ဆိုတာကလုံခြုံရေး immediate စိတ်ချရတယ်လို့ပြောကြတာဗျ။ message ပို့တဲ့သူနဲ့ရိုက်ယူတဲ့သူကလွဲလို့ဂျာကနေပြီးတော့ဘလို့မှဝင်ရောက်ခိုးယူလို့မရအောင်လို့ end to end encryption လုပ်ထားတယ်ဆိုလို့နိုင်ငံအတော်များများမှာလွှတ်တော်မှတ်တွေအစိုးရတာဝန်ရှိသူတွေလုံခြုံရေးတာဝန်ရှိသူတွေအထူးအောင်မှာတုံးကြတယ်ဗျ။
အဲ့ဒီလောက်တောင်စိတ်ချရတယ်ဆိုတဲ့ app ထဲကိုအစိုးရအဆင့်3နဲ့ထောက်လိုင်း spyware ဝင်တာချင်းဘလို့လောက်တာလဲဆိုတော့သ တို့ပြင်ပတ်ထားတိုက်ခိုက်ခြင်းတွေရဲ့ဖုန်းတွေကို WhatsApp application ကနေတဆင့်ဖုန်းခေါ်တယ်။အဲ့ဒီဖုန်းကိုကိုင်ကိုင်မကိုင်ကိုင်ခေါ်လိုက်တဲ့ဖုန်းကနေတဆင့် spyware ရောက်သွားတာလို့ကြွမ်းကျင်သူတွေကပြောကြတယ်
။ WhatsApp ကို Facebook ကုမ္ပဏီကပိုင်တာမဟုတ်လားမဆိုပြမော2018တနှစ်လုံး Facebook သုံးသူတွေရဲ့လုံခြုံရေးချိုးဖောက်ခံရတဲ့ပြဿနာသတင်းတွေကြားနေရတာအခုတခါ WhatsApp မှာပါလုံခြုံရေးချိုးဖောက်ခံရတာဒီတခါကတော့အစိုးရသုံးအဆင့်ထောက်လိုင်း spyware နဲ့တိုက်ခိုက်ခံရတာပဲ
WhatsApp ကုမ္ပဏီကတော့ဒီကမ္ဘာလုံးမှာဒီသုံးတဲ့သူတန်း1500လောက်ရှိတဲ့ထဲကဗန်ဒီယောက်ကိုပြစ်မှတ်ထားတိုက်ခိုက်ခံရတယ်ဆိုတာအတိအကျမပြောနိုင်သေးဘူးလို့ဆိုရဲဒါပေမဲ့တိုက်ခိုက်ခံရသူရဲ့ဖုန်းထဲကိုအဲ့ဒီ spyware software ရောက်သွားလို့ရှိရင်လက်ကင်ဖုန်းရဲ့ operating system တစ်ခုလုံးကိုထိန်းချုပ်လိုက်နိုင်ပြီးတော့ဖုန်းပြောတာတို့ message ပို့တာတို့ထောက်လန်းနိုင်တယ်လို့ WhatsApp ကပြောတယ်။ဒီ spyware နဲ့ပတ်သက်လို့သူတို့သိထားသမျှကိုလည်းလူအခွင့်အရေးအဖွဲ့တွေလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေတခါအစိုးရအဖွဲ့တွေကိုအကြောင်းကြားထားတယ်လို့ WhatsApp ကပြောတာကို Financial Times သတင်းစာကြီးထဲမှာတော့ကိုးကားဖော်ပြတယ်။
အဲ့တက်ခတ်မှုကိုမီလာဇန်ကလေးက WhatsApp ကသိခဲ့လို့ဒီလုံခြုံရေးဟာကွက်ကိုပြင်ဆင်ဖို့ WhatsApp engineer တွေကမနာမနေကိုကြိုးစားခဲ့ကြတာတဲ့။မေလ13ရက်နေ့ကတော့သူတို့ရဲ့ app မှာလုံခြုံရေးချိုးဖောက်ခံရတယ်ဆိုတာကို WhatsApp ကလူသိရှင်ကြားဝန်ခံပြီးတော့ app သုံးသူတွေကို software update ချက်ချင်းလုပ်ကြဖို့တိုက်တွန်းတယ်ဗျ။ Android phone သုံးကြတဲ့သူတွေရော iOS phone သုံးကြတဲ့သူတွေတော့ပါ hardware ကိုပြင်ဆင်တဲ့ဒီ software update ကို update လုပ်ပေးခဲ့တာ
။အခုတိုက်ခိုက်တဲ့ spyware က NSO ကုမ္ပဏီကထွင်ထားတဲ့ဒီနာမည်ကျော် Pegasus ထောင်လိုက်ရေး software ဖြစ်တယ်လို့လည်းပြောနေကြတယ်။အဲ့ဒီ Pegasus spyware ဆိုတာကသူတို့ထောက်လန်းချင်သူတွေရဲ့ဖုန်းတွေရဲ့မိုက်ခရိုဖုန်းတွေကင်မရာတွေကနေတဆင့်သူဘယ်သွားတယ်ဘာပြောတယ်ဆိုတာကိုထောက်လန်းတာလို့လုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေကပြောပြကြပါတယ
်။ Pegasus spyware နဲ့တိုက်ခိုက်ခံရတဲ့အထဲမှာ Amnesty International လူခွင့်ရေးအဖွဲ့ကြီးလည်းပါပါတယ်။ဒါကြောင့်မို့ Israel ထောက်လန်းရေးဌာနအနေနဲ့ NSO ရဲ့ software တွေနိုင်ငံခြားကိုတင်ပို့ခွင့် license သိမ်းဖို့ Amnesty ကတရားရုံးမှာတောင်းဆိုမှုဖွင့်ထားပါတယ်။အခုလည်းပဲ WhatsApp ကPegasus spyware ကိုတုံးနေဆိုတာနဲ့ပတ်သက်လို့ Israel ဆိုင်ရာ Amnesty International အဖွဲ့က Chambri Igri ကအခုလိုပြောပါတယ
် The NSO Pegasus software is being used and in violation of privacy, freedom of expression, freedom of speech
and လူခွေချိုးဖောက်တဲ့လုပ်ရက်တွေလွလွလပ်လပ်ထုတ်ဖော်တာပြောဆိုတာတွေကိုချိုးဖောက်တဲ့လုပ်ရက်တွေမှာ NSO ရဲ့ Pegasus software ကိုအသုံးချနေကြပြန်ပါတယ်ဒီလို့ရကြောင့်လူခွင့်ရေးကာကွယ်လှုပ်ရှားသူတွေရဲ့ပုံမှာတိုက်ခိုက်တဲ့အထိကြောချမ်းစရာဖြစ်တဲ့အထိဖြစ်သွားနိုင်ပါတယ်။ RSO ဘောများပြည်တော်စုတို့မက္ဆီကိုတို့မှဖြစ်ခဲ့တယ်လို့လူတွေထောင်ချခံရတဲ့အထိလည်းဖြစ်သွားနိုင်ပါတယ
်။ NSO Group ကလူခွင့်ရေးချိုးဖောက်တဲ့အစိုးရတွေအတွက် spyware တွေထွင်ပေးနေတာကိုလည်း Amnesty International လူခွင့်ရေးအဖွဲ့ကြီးကထောက်ပြပါသေးတယ်
။ These softwares that NSO is marketing as tools to prevent terror and crime.are used against human rights defenders
အကြမ်းဖက်မှုနဲ့ရာဇဝတ်မှုကာကွယ်ရေးတို့အတွက်လို့ NSO ကပြောပြီးကြော်ညာနေတဲ့ software တွေကဒီလူခွင့်ရေးကာကွယ်သူတွေရှင်းနေတွေဆရာဝန်တွေလွတ်တော်အမတ်တွေကိုတိုက်ခိုက်တဲ့နေရာမှာတုံးနေပါတယ်ကျမတို့ကရာဇဝတ်မှုကျူးလွန်တဲ့သူတွေအကြမ်းဖက်ဝါရီတွေမဟုတ်ပါဘူး Israel ကာကွယ်ရေးဝန်ကြီးဌာနကဒါကိုခွင့်ပြုထားတာကြောင့်ကမ္ဘာတစ်ဝန်းကလူပေါင်းတန်းနဲ့ချီအနေနဲ့ကြုံစီပါတယ
် NSO group ဘက်ကတော့သူတို့အနေနဲ့သူတို့ရဲ့ software ကိုရောင်းမဲ့သူတွေကိုစီစစ်တယ်လူခွင့်ရေးချိုးဖောက်တဲ့ဆွဆွဲချက်တွေရှိလာလို့ရှိရင်စုံစမ်းတယ်လို့ Financial Times သတင်းစာကြီးကိုတုံ့ပြန်တဲ့အကြောင်းသတင်းစာမှာဖော်ပြပါရတယ်။အခု WhatsApp နဲ့ပတ်သက်တဲ့သတင်းတွေအပေါ်မှာလည်း NSO ကစုံစမ်းနေတယ်လို့ဆိုပါတယ်။သူရဲ့နည်းပညာတုံ့ဆောင်တဲ့လုပ်ငန်းတွေမှာ NSO ကပါဝင်ပတ်သက်ခြင်းမရှိသလိုဘယ်သူတွေပြစ်မှတ်ထားတိုက်ခိုက်ခံရတယ်လဲဆိုတာကိုလည်းဖော်ထုတ်ပေးမှာမဟုတ်ဘူး။အဲ့ဒါတွေကသူ့ software ကိုတုံးတဲ့ထောက်လိုင်းရေးဌာနတွေတရားဥပဒေစိုးမိုးရေးဆောင်ရွက်နေသူတွေနဲ့သာလုံးဝသက်ဆိုင်တယ်လို့တုံ့ပြန်တယ်လေ။
WhatsApp ထဲမှာ NSO ရဲ့ထောက်လိုင်းရေး software တွေတွင်တိုက်ခိုက်ခံရသူတွေဘယ်သူတွေလဲဆိုတာမသိနိုင်သေးတာမို့ Android phone သုံးသူပဲဖြစ်ဖြစ် iPhone သုံးသူပဲဖြစ်ဖြစ် WhatsApp သုံးတဲ့သူတိုင်း software update လုပ်တင်တာကတော့သိကြတယ်ကိုသားညုံရ
WhatsApp ကလုံခြုံရေးဟာကွက်ကိုပြင်ဆင်တယ်လို့လားပြောနေတာကိုယ့်ရဲ့ဖုန်းထဲမှာ NSO software တွင်တိုက်ခိုက်ခံရတယ်ဆိုရင်အဲ့ software ကိုဖယ်ရှားပြီးမပြီးဆိုတာကိုတော့ WhatsApp ကမပြောဘူးတော့မဆွမ်းမွေး
လူပေါင်း 1.5 ဘီလီယံလောက်သုံးနေတဲ့ WhatsApp လိုမျိုး messaging app တစ်ခုမှာအခုလိုမျိုးလုံခြုံရေးဟာကွယ်ကြီးဖြစ်ခဲ့တာကြောင့်မို့လို့ကိုယ့်ရဲ့လက်ကင်ဖုန်းထဲကိုထည့်သုံးတဲ့ app တွေကဘလောက်လုံခြုံစိတ်ချရတယ်လဲဆိုတာ smartphone သုံးတဲ့သူတိုင်းပြန်စဉ်းစားသတိထားဖို့သတိပေးလိုက်တာကြောင်းနေပါရဲ့ရှင
်။ message မှာနေကိုသားညို့ဦးလိုတင်ဆက်ပေးထားတဲ့ blogger ရဲ့ပြောသမျှစီစဉ်ကိုတော့တရှိနေတာဆင်ခဲ့ကြဖြစ်ပါတယ်။အခုဒီခါမှာတော့အင်္ဂါနေ့ညအတိုင်းလိုင်းလိုက်စင်မှာဗားရီဆွေးနွေးဖို့ရှိပြီဆိုတာကိုကြည့်အောင်ပါရှင်။
Cross the nation,
မျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်မှာတနနိုင်ငံနဲ့လူချင်းချင်းလူမျိုးရေးဘာသာရေးအရာတွေးခွဲလှုံ့ဆော်တာတွေအမုန်းစကားပြောဆိုရေးသားတာတွေကိုလူမှုကွန်ရက်ဒီမှာရောပြင်ပမှာပါတွေ့လာရပါတယ်။လူဖွဲ့စည်းတွင်လူမှုသဟဆတာဖြစ်မှုကိုထိခိုက်စေတဲ့ဒီလိုရမျိုးတွေကိုဘယ်လိုဟန်တားနိုင်မလဲ။ဒီလိုလိုရမျိုးတွေကိုလွတ်လပ်စွာပြောဆိုရေးသားမှုအောက်မှာကင်းလွတ်ခွင့်ပေးသင့်မှာလား။လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်စရိမိများလူရဲ့တော်ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကွန်းကိုစာလိုက်ဖြစ်စီ email နဲ့ဖြစ်စီ Facebook ကဖြစ်စီကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စရိမိများကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင
်။သတ္တရှင်နေနေအင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်စီတိမင်းမြန်လာကြပုဂ္ဂလေးထမှန်ဖိတ်ခေါ်လိုက်ပါတယ်။ထဲလေလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စီစဉ်ညရဲမှာတင်ဆက်ပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့မတ်အေးတနာကျော်တင်ဆက်ပေးထားတဲ့တတ္တရာသတင်းတော်စီစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီရက်အတွက်တက်တရာသတင်းလာမှာတော့ဒီနှစ် BMI Pop Filter အစုပေးပွဲမှာ Sting နဲ့ Imagine Dragon တို့အစုတွေရသွားကြပါပြီနောက်ပြီးတော့အစုတော့ Madonna ကတော့လူခွင့်ရေးဘက်ကရက်ဒီင်းနဲ့အရှိအလေပိုင်းငိမ့်ငိမ့်လန်တစ်ကိုမျှော်လင့်နေတယ်လို့ပြောသွားပါတယ်ဒီလိုမျိုးကဘာတလောကထင်ပေါ်ကြကြသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထားတွေကိုပြောပြပေးသွားပါမယ်Everyone can rock out like a superstar. Never drop pop Madonna တရား Israel မှာကျင်းပတဲ့ Eurovision ကိုချင်းတန်မြန်မာဝင်ရောက်ပြီးတော့ဖျော်ပြပြီးသူဘာကြောင့်ဆုံးဖြတ်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးတော့ရှင်းလင်းပြီးတော့ပြောဆိုသွားတာမှာတော့သူ့အနေနဲ့လူခွင့်ရေးကောက်ွယ်ပြောဆိုတာတွေအမြဲလုပ်နေမှာဖြစ်ပြီးတော့ငြင်းငြင်းရေးအတွက်လမ်းတစ်ကိုမြင်ရဖို့လည်းမျှော်လင့်တယ်လို့ပြောသွားခဲ့တာပါတယ်လီဗီမှာလုပ်တဲ့ Eurovision နောက်ဆုံးအဆင့်မေလ18ရက်နေ့စနေနေ့ရုံးက Madonna ကိုအထူးအတည်ပြင်ပအဆိုတော်ဖြစ်နေတွေ့ရမှာပါဒီပြိုင်ပွဲကိုအစ္စရေးနိုင်ငံမှာကျင်းပတာကြောင့်အတော်လေးအငြင်းပွားစရာဖြစ်တာပါဖြောပြင်းမဲ့အသူတွေရောကုမ္ပဏီတွေနဲ့အစိုးရတွေကိုအစ္စရေးနဲ့မဆက်ဆံဖို့လိုလားတဲ့ပါလက်စတိုင်းထောက်ခံတဲ့တက်ကြွလှုပ်ရှားသူတွေကဒီအစ္စရေးမှာလုပ်တဲ့ပွဲကိုသတိမှောက်ထားတာပါလူကြိုက်များတဲ့ Eurovision ပြိုင်ပွဲမှာနိုင်ငံပေါင်း40ကျော်ကဂီတပညာရှင်တွေပါဝင်ခဲ့ပြီးတော့မနစ်ကဆိုရင်ဥရောပနိုင်ငံ50လောက်ကကြီးရှုတဲ့သူ189တန်းလောက်ထိရှိခဲ့တာပါဒီပွဲမှာဆိုဖို့သူဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့ပထမဆုံးသူပြောသွားတဲ့မှတ်ချက်စကားမှာတော့သူကလူခွင့်ရေးထောက်ခံသူတူဖြစ်ပါတယ်လို့အဆိုတော်မက်ဒွန်နာကပြောသွားတာပါတစုံတူဦးရဲ့နိုင်ငံရေးရည်မှန်းချက်ကြောင့်ဆိုပြီးတော့သူ့ရဲ့ဂီတဖြော်ပြမှုတွေကိုရက်မှာမဟုတ်တလို့ကမ္ဘာဘယ်နေရာမှာမဆိုကြုံရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုသူဆက်ပြီးတော့စန့်ကျင်ပြောသွားမှာဖြစ်တယ်လို့ဆိုတော်မက်ဒွန်နာကသူ့ရဲ့ကြံညာချက်မှာပြောထားပါတယ်ဒီဒေသမှာအပြည့်ကင်းမဲ့တဲ့သူတွေအသက်ဆုံးရှုံးရတယ်ဆိုတဲ့သတင်းကြားတိုင်းကျွန်မနှလုံးကြေကွဲရတယ်လို့ဒီကျန်းဖက်မှုတွေဟာအခုခေတ်ကမ္ဘာကြီးမှာမလို့လားအတော်တဲ့ပြိပက္ခတွေအတွင်းအကျိုးအမြတ်ရနေတဲ့သူတွေရဲ့နိုင်ငံရေးရည်မှန်းချက်အတွက်လို့ဖြစ်နေပါတယ်။ဒီလိုမျိုးဆိုးဆိုးရွားရွားပျက်စီးဆုံးရှုံးမှုတန်တရားကနေပြီးတော့ဖောက်ထွက်ပြီးတော့မကြခင်မှာပဲငြိမ်းငြိမ်းရေးတွေလမ်းတစ်ခင်းနိုင်မှုသူမျှော်လင့်ပါတယ်လို့အဆိုတော်မက်ဒွန်နာကပြောပါတယ်။အစ္စရေးဆိုတော့နီတာဘာဇီလိုင်းဟာပြီးခဲ့တဲ့နှစ်မှာအနိုင်ရခဲ့တာကြောင့်ဒီနှစ် Eurovision ပြိုင်ပွဲကိုအစ္စရေးနိုင်ငံမှာအင်ရှင်ဖြစ်နေကျင်းပခွင့်ရတာပါ။အစင်လာအဖြစ်နဲ့နိုင်တဲ့အတိုင်းပြည်မှာနောက်နှစ်ကျင်းပခွင့်ရတာဖြစ်ပါတယ်။အသက်60အရွယ်အဆိုတော်မက်ဒွန်နာအနေနဲ့လာမယ့်ဇွန်လမှာထုံမဲ့သူရဲ့ Madam X ဒေးသက်ပြားတွေကတချင်တပုတ်အပါဝင်တချင်နှစ်ပုတ်နဲ့ဒီပွဲမှာဖြော်ပြပါတယ်။သူဟာ2009ခုနှစ်က2012ခုနှစ်အတွင်းကမ္ဘာလက်ဖြော်ပြပွဲမှာလေအစ္စရေးကိုသွားပြီးဖြော်ပြပူးတာပါ။ဒါပြင်သူကကမ္ဘာလားလို့ခေါ်တဲ့ရှေးဂျူးရိုးရာအယူအဆကိုလက်ခံနေသူလည်းဖြစ်ပါတယ်။အခုတချင်းဆိုပြန်ဝင်မှာတက်ကြွလှုပ်ရှားသူတွေနောက်ဆက်ပေးကောင်းပေးလာနိုင်တာမို့ဒါကိုစိုးရင်ပြီးတော့တယ်လီဗစ်မှာလုံခြုံရေးတင်းတင်းကြပ်ကြပ်လှုပ်ထားခဲ့ပါလေရှင်။ American ပြည်အောင်စုနောက်ဖက်ချန်ကယ်လီဖိုးနီးယားပြည်နယ်ကအမှုပညာလောကသားတွေအခြေချတဲ့ Beverly Hills မှာမေလ14ရက်နေ့အင်္ဂါနေ့ကကျင်းပသွားတဲ့68ကြိမ်မြောက် BMI Pop Guitar အစုပေးပွဲမှာတော့ British အဆိုတော် Sting နဲ့ American က Imagine Dragons Rock Guitar Wine တို့ပွဲရွယ်ဥပပြဆုရခဲ့ပါတယ်။စနီးတဲ့ Truly Styler နဲ့အတူပွဲကိုတက်ရလာတဲ့အဆိုတော် Sting က Every Breath You Take ဆိုတဲ့ဟိုးရင်နှစ်ပေါင်းများစွာကနာမည်ကြီးခဲ့တဲ့တခြင်းနဲ့အကောင်းဆုံးဖျော်ဖြေမှုတခြင်းဖြစ်တဲ့ဂုဏ်ပြုခံရတာပါဒီတခြင်းကသူတို့ကုမ္ပဏီစုထားတဲ့တခြင်းတွေကအသုံးပြုခံရတာအများဆုံးဖြစ်တဲ့တခြင်းဖြစ်တယ်လို့အဲ့ဒီတခြင်းမူဝိုင်းခွင့်ရထားတဲ့ကုမ္ပဏီကပြောပါတယ်
ပလီစဖွဲ့ရဲ့အဓိကနာမည်ကျော်တချင်တစ်ခုဖြစ်ခဲ့တဲ့ဒီတချင်ကိုနားထောင်တဲ့သူ15တန်းအထိရှိခဲ့ပါတယ်။ဒါက BMI ဆင်းမှာအမြဲတမ်းထိတ်ဆုံးရရှိတဲ့ You love that loving feeling ဆိုတဲ့20မိနစ်ကြာထိတ်ဆုံးနေရကိုစံချိန်တင်ထားတဲ့တချင်ကိုကြော်ဖြတ်ပြီးတော့ပုံပြော့များသွားခဲ့တာဖြစ်ပါတယ်။ Imagine Dragons Rock အဖွဲ့ကတော့ BMI ရဲ့အဓိပတိစုကိုရသွားတာပါ။ဒါမဲ့လည်းဒီစုဟာဂုံပြူစုတစ်ခုဖြစ်တယ်လို့ပြောလိုက်လို့သူတို့အဖွဲ့သိပြီးတော့မပြောနိုင်တော့ဘူးလို့ဆိုပါတယ်။ Imagine Dragons ကလီဂီတာသမား Dan Reynolds ကဒါဟာဂုံပြူစုတစ်စုဆိုတာကျွန်တော်ပထမအဆုံးကြားဖို့တာပါ။ဒါဟာလူကြီးတွေရဲ့စုမျိုးပါ။အခုလိုမျိုးချီချူးဂုံပြူတာကျွန်တော်တို့ Why အိုဟောင်းကန်နဝင်စံသွားပြီလို့ပြောချင်တာလားမသိဘူး။ကျွန်တော်ကတော့ပြောရမလားငိုရမလားဘလို့ခံစားရမလဲမသိဘူး။ခံစားချက်ကတမျိုးကြီးပဲလို့ပြောသွားခဲ့ပါတယ်။တခြားစုရရတဲ့တွေထဲမှာတော့ BB Rexha နှစ်လသားခွေးလေးနဲ့အတူရောက်လာခဲ့တဲ့ Thai Dollar Sign နဲ့ Charlie Spud တို့လည်းပါဝင်ပါတယ်။ BMI ရဲ့အားကြအတူယူစရာကောင်းတဲ့ BMI Icon စုကိုတော့ Gita Nepal မှာ45နှစ်ကြာရှိနေခဲ့တဲ့ Sony ATV Gita ထုတ်လုပ်ရေးလုပ်ငန်းရဲ့အမှုဆောင်အရာရှိ Martin Bandia တို့ကရရှိခဲ့ပါတယ်။ BMI ကုမ္ပဏီကဆိုရင် Gita မိုဘိုင်းခွင့်တွေကိုစီမံဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းဖြစ်ပြီးတော့နဲ့ကျလို့လူတွေကြားမှာဂီတပေါက်ရမှုအများဆုံးအမှုပညာရှင်တွေနဲ့တေးရေးဆရာတွေကိုဂုဏ်ပြုစုပေးတာဖြစ်ပါလိမ့်ရှင်ဒီတော့ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါလိမ့်မယ်နော်။ Oh yeah, oh yeah.
ဖဲအင်တာနာကြောတင်ဆက်ပေးထားတဲ့တတရံသတင်းလာစီကိုတော်တော်ရှင်နေနာဆင်ခဲ့ကြတာဖြစ်ပါတယ်။ခုဒီခါမှာတော့သူယုံကြည်ရာစီစဉ်အလှည့်ရောက်ပါပြီ။ဒီလိုပဲစီစဉ်မှာတော့ခပြဆရာခင်အောင်အေးကဘာကိုယုံကြည်သလဲဆိုတာကိုဝေမျှပေးထားပါတယ်။မက်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်အဲ့ရအားကြည့်ရဖြစ်လိုက်အဲ့ယုံကြည်မှုတွေကပဲလောက်ယုံကြည်ကြလို့ဖြစ်လိုက်နဲ့ဖြစ်ခဲ့ရကြီးအများကြီးပေါ့လေအဲ့တော့အခုတိုင်းကလည်းကြပြဆရာဖြစ်တဲ့တောင်လို့ကိုယ့်ရဲ့ရည်ရွယ်မှုတွေကြပြပြီးထဲကတပုတ်ကယုံကြည်တဲ့အချက်တစ်ခုလို့ပြောလို့ရတဲ့ကြပြလို့ကိုယုံကြည်ကြတင်ပါပဲဟဲ့ကလေးကြွေဟဲ့ကလေးတောင်ကိုသင်ချာပြီဆိုရင်နောက်ထပ်ဟဲ့ကလေးတောင်ပြီးတော့ဒေါက်တာခင်ကလေးတကောင်ပြီးတော့ဒေါက်တာခင်ကလေးတကောင်ဒေါက်တာခင်ကလေးတကောင်ကိုတင်မုတ်ချတိကြစောဆက်မတည်မြင်ရဦးပြီဆိုတော့ကိုယ့်ရဲ့ယုံကြည်ချက်နဲ့ပေါ့နော်ယုံကြည်နေတဲ့သူတွေဟာကိုယ်စကားပြောဖို့ရရတဲ့ခေတ်ကြားရရဒီကြားလေးကတော့ကိုယ်ယုံကြည်ရဲ့ဆိုတာနဲ့ဆက်နွယ်နေတယ်ဒါပေမဲ့ဒီကြားကိုအဲဘယ်လိုယုံကြည်ကြလဲဆိုတာရှင်းပြဖို့တကြတော့ကျင်းရတဲ့ချိန်ကတော်လေးမလုံးမလုံးတကြမလို့ပြီးတော့ပြောပြခဲ့ဘူးပေါ့နော်တချိန်ကတော့ငွေဘောကမှာတကယ်ဖြစ်ချင်းတကယ်လို့ခုတ်ဖြစ်ရပြီဆိုတာမျိုးကိုကျင်းပြပြူရဲ့အဲတော့ကျူစားပဲဘောကမှာအဲယုံကြည်ချက်ဒီမှာပြန်နေပြီးထားမယ်အဲယုံကြည်တိုင်းလုပ်လို့ရှိရင်ဒီတိုင်းယုံကြည်ချက်တိုင်းဖြစ်မယ်လို့ယုံကြည်ခဲ့ပြီးတော့အချိန်ချင်းရှိခဲ့ပြီဒါပေမဲ့တချိန်ဒီမှာကျတော့ဖြစ်ချင်တာလည်းမဖြစ်ရပါမဖြစ်ချင်တာလည်းဖြစ်ရပါဆိုတော့ကိစ္စမျိုးတွေဒီကျင်လာတဲ့အခါကျတော့တကယ်ဖြစ်ချင်တယ်လို့ဟုတ်ပြန်ပြီဆိုတဲ့ယုံကြည်ချက်ကလည်းပြပြခဲ့ရတော့ယုံကြည်ခြင်းနဲ့ပတ်သက်လို့ပြောရမယ်ဆိုရင်မဆုံးမှာတော့မျော်လင့်နေတဲ့1996လုံးဝနှစ်ပေါင်း20လောက်ကဒေဝရဟန်းဟိုးရာကနေပြောပေါ့နော်ဒီဘာမှမယုံကြည်တဲ့လူတယောက်ရဲ့ဘဝကနေပြီးတော့အဲ့ဒီအချိန်မှာကိုယ့်ရဲ့အသက်40မှာဘုရားတရားကိုလေ့လာမိမှတ်သားမိစိတ်တည်ကြောင်းနေသွားတဲ့အချိန်ကအဲ့ဒါယုံကြည်တယ်လို့ပြောရတာပေါ့။ဘာလို့ယုံကြည်ရလဲဆိုတော့အရင်ကဘာမှမယုံကြည်ကြလဲဆိုရင်နောက်ဘဝကိုမယုံကြည်တာ။နောက်ဘဝမယုံကြည်တဲ့တန်တရားကိုမယုံကြည်တာပေါ့။တန်တရားမယုံကြည်တဲ့ကြောင့်တန်တရားကိုဘာလို့လဲကြောင့်လို့ရမယ်။နောက်ဆက်တရားတွေပုံမှန်လဲယုံကြည်စရာမရှိတော့ဘူးလို့ဖြစ်တာပေါ့နော်။ဟုတ်တယ်အတုံးတဲ့လူဖြစ်တာပေါ့။အဲ့ဒီ1996တနေ့ကျပြည့်နှစ်မှာတရားစင်တယ်။ဘဝ နော်တဝါစုကြည့်တယ်ပေါ့ဆယ်လောက်လောက်ကြာပေါ့ညာပေါ့အဲ့ချိန်မှာလူ့ဘာတရားတော်ဒီကိုလိလာဖတ်ရှိပြီးတော့ပေါ့နော်ကိုကြည့်ကျင်လာရေးဆက်ဖွင့်ရင်းနဲ့ဒီမှာဘုရားဆရာယုံကြည်ပါတယ်အဲ့ဒါဆိုတော့ယုံကြည်ပါတယ်ဒါနဲ့ဒီအချိန်မှာလည်းပဲဒီယုံကြည်တဲ့အတိုင်းလုပ်နိုင်သလားဆိုတော့တကယ်တော့မလုပ်နိုင်ဘူးပေါ့နော်တကယ်ကြီးတော့ဒီကိုယုံကြည်ရစီကိုရောက်သွားမယ်လို့ကောက်ကူတော့တမင်းချတာပေါ့အဲ့ဒါနဲ့ပတ်သက်လို့လည်းဖက်ကူအတွားကြာကလေးရေးဖြစ်တော့ကြာ25ပတ်ရေးတဲ့ခရလေးပြောညာလေးတစ်ပတ်ကိုရေးပြမယ်အဲ့ဒါကြီးပဲသူ့ရဲ့ဒီနေ့ရှိမှာယုံကြည်ရပေါ့ဒီဒီဘာနာလာ27ဒီဒီရဲ့အောက်ကတက်ဆင်ကြီးရဲ့အမတ်တောင်ကြကျက်ဖြတ်ဒီဘာနာလာ27ဒီချက်မျိုးကြီးတဲ့ဖြစ်တွေရဖြစ်သေးတာတွေမလွယ်ပြုပြုစေဒီဒီဘာနာလာ25မမတ်ထိုင်မြတ်တာဖြစ်ပြမှုစောင့်ကြည့်တာကျိန်းနဲ့စကြာလားကျွန်တော်ယုံကြည်ရမယ်ပတ်သက်တဲ့
အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူတင်ဆက်ပေးထားတဲ့သူယုံကြည်အစီအစဉ်ကိုတောတာရှင်နားဆင်ကြည့်ကြရတာဖြစ်ပါတယ်။တောတာရှင်အနေနဲ့ VOA ရဲ့အတန်းနဲ့စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တူတူချင်းတောင်းနေနေဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။ခရောနောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချက်ကိုမက်ဆီမြင့်မောင်ကကြီးညာပေးပါလိမ့်မယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်ပေါ်ချိန်ချောက်နေတဲ့အစားအလေးဂရုပြုဖို့ကြိုးစားတဲ့လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကဒီကနေ့ပြောကြားပါတယ်။အမေရိကန်နဲ့တိုက်ရင်အီရန်ဆိုတာအဆုံးသတ်သွားမှာဖြစ်တဲ့နောက်ထပ်ဘယ်တော့မှမချိန်ချောက်နဲ့လို့သမ္မတထရမ့်တနင်္ဂနွေနေ့က Twitter ပေါ်မှာရေးသားခဲ့တာကိုအီရန်နိုင်ငံသားရေးဝန်ကြီးကတုံ့ပြန်တာပါ။ထရမ့်အနေနဲ့သူ့အရင်ရန်လိုသူတွေမအောင်မြင်ခဲ့တဲ့ကိစ္စကိုသူလုံနိုင်မှာပဲလို့မျှော်လင့်နေတယ်လို့ဝန်ကြီးဇာရစ်ကပြောပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာဒီကနေ့ကစပြီးတော့9ရက်ကြာခီးစဉ်နဲ့မြန်မာနိုင်ငံခီးစတင်တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ခီးစဉ်ပထမ2ရက်ကရခိုင်ပြည်နယ်ကိုတွားရောက်မှာဖြစ်ပြီးတော့စစ်တွေမျိုးနယ်ရခိုင်ပြည်နယ်မြောက်ပိုင်းမျိုးနယ်တွေကလူမှုအတိုင်းဝိုင်းတွေကိုတွေ့ဆုံမှာဖြစ်တယ်လို့ပြည်နယ်နဲ့ခရိုင်အဆင့်တာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုသတင်းပတ်နောက်ပိုင်းကျရင်တော့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဂရန်ဒီဟာနေပြည်တော်မှာအစိုးရအကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းဒုက္ခသည်တွေဘက်ကတိလိုတဲ့အကြောင်းအရာတွေပေါ်မြန်မာတာဝန်ရှိသူတွေနဲ့ဆွေးနွေးမှဖြစ်သလိုရခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်လို့ပြေဆုံးပြီးတော့ရေရှည်ခန့်နဲ့အဖြေရဖို့မြန်မာအစိုးရရဲ့အားထုတ်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။Huawei smartphone တွေမှာ Google ရဲ့ Android operating system စနစ်အပါအဝင် software hardware နဲ့ဤပညာထောက်ကူအလုံးအသုံးပြုခွင့် license ကို Google ရဲ့မိခင် company Alphabet ကရပ်ဆိုင်းလိုက်ပါတယ်။ဒါကြောင့် license မလိုတဲ့ open source software တွေကလွဲလို့ Google ရဲ့ဤပညာကို Huawei ကအသုံးပြုနိုင်တော့မှာမဟုတ်ပါဘူး။ open source ဖြစ်တဲ့အတွက် Android operating စနစ်ကိုတော့ Huawei ကဆက်သုံးနိုင်မှာဖြစ်ပေမဲ့သူနဲ့ပတ်သက်တဲ့ဤပညာဆိုင်ရာအထောက်အကူတွေအပြင် Android နဲ့ Google ဝန်ဆောင်မှုတွေကို Huawei နဲ့ပူးတွဲလုပ်တော့မှာမဟုတ်ပါဘူး Google App တွေလက်ရှိအသုံးပြုနေတဲ့ Huawei smartphone တွေအနေနဲ့တော့အဲ့ဒီ App တွေကို update လုပ်နိုင်လိုအပ်တဲ့လုံခြုံရေးဆိုင်ရာပြင်ဆင်မှုတွေကိုဆက်လုပ်နိုင်မှာဖြစ်ပါတယ် Ukraine နိုင်ငံသမ္မတတစ်အဖြစ် Vladimir Zelensky ဒီကနေ့ကျန်းသစ္စာကျင်းပပါတယ်သမ္မတဖြစ်လာပြီးတဲ့နောက်မှာ Ukraine လွှတ်တော်ကိုဖျက်သိမ်းလိုက်ပြီးလွှတ်တော်ရွေးကောက်ပွဲတွေကိုအချိန်ဆချင်းပါမယ်လို့ကြမ်းကြင်ပွဲမင်းကွန်းနဲ့မှကြေညာသွားပါတယ်ရှင်
တင်ကြီးချက်ကိုမဆီပြေမောင်ကကြီးညာပေးကြတာပါ။ဒီညာဝိုင်းတဲ့စီစဉ်ထုတ်လို့ရမှုကတော့ကိုကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့နယ်ဆန်လိုပက်ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ VOA American တဲ့မနက်ခင်းမြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီခွန်တိုင်းထိလိုင်းဒိုမီတာ24.51အပြင်လိုင်းဒိုမီတာ190ဒုကနေဒါရိုက်ဖမ်းယူနာဆင်နေပါတယ်။သောတာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။ကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.